Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ20ရက်တောက်ကြနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများသတင်းအောင်ပါဒီကနေ့မနေ့ပိုင်းထိတန်းရောင်းသတင်းတွေမှာတော့ဆော်ဒီအာရေဗျနိုင်ငံကရေနံလုပ်ငန်းတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့တုံ့ပြန်ဖို့သမ္မတထရမ့်အတွေ့အရေးကြီးတဲ့သတင်းချက်လက်တွေရထားပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဥရောပသမဂ္ဂအဖွဲ့ EU ယူကရိန်းနဲ့ရုရှားနိုင်ငံကကိုယ်စားလှယ်တွေရုရှားသဘာဝတံငွေတွေကိုယူကရိန်းကတဆင့်တင်ပို့ဖို့ကန်ထရိတ်စာချုပ်တိုးမြှင့်ရေးဆွေးနွေးပွဲကိုကြာတာပြည်နေ့မှာစတင်ခဲ့ပါတယ်။ဒီလိုဒေတာရင်းနဲ့နိုင်ငံတကာဂျင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပြီးပါမယ်မခွန်ညူ
။ကောင်းပါပြီရှင်။အခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကနေရက်ပြောင်းနေကြတဲ့စစ်ဘေးဒုက္ခသည်တွေရဲ့အရေးတကယ်ပဲရတဲ့အေးရပါပြီလား။
အကြတာရင်ပြန်လာတဲ့ကိစ္စတော့သူတို့သဘောနဲ့သူတို့ခမန်းကြနဲ့သူတို့ပြန်လာတာပဲဖြစ်မှာပါ။အကြတာတွေကသူတို့ဒီစားကိုသူတို့ဆွန်စားမှုနဲ့ပြန်လာတဲ့သဘောလိုပဲမြင်တာ
။နိုင်ငံတကာသတင်းလွှာတွေမှာဆက်ပြီးနားဆင်ရမှာကတော့တူရကီနယ်စပ်မတည်မငြိမ်ဖြစ်နေတဲ့အခြေအနေ၊အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီအတွင်းရှင်းပြမှုတွေအကြောင်းနဲ့အတူအိန္ဒိယမှာကလေးလူသမားတွေတုံပြီးတော့အသေးစားစက်မှုလုပ်ငန်းတွေလုပ်နေတဲ့ပစ္စည်းထုတ်လုပ်မှုကိုတားဖြတ်ကာစီတိုက်ဖြတ်ရေးဘလို့ဆောင်ရွက်နေကြတယ်လဲဆိုတာတွေကိုနားဆင်ကြရမှာပါဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့တောက်ကြနေမနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသင့်အောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်ဆော်ဒီအာရေဗျနိုင်ငံကရေနံလုပ်ငန်းတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့တုံ့ပြန်ဖို့သမ္မတထရမ့်အတွေ့အရေးကြီးတဲ့သတင်းချက်လက်တွေရထားပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကြာတာပြည်နေ့ကပြောပါတယ်ဝန်ကြီးပွန်ပီယိုကဆော်ဒီအာရေဗျနဲ့အာရက်ဆိုဘွားများနိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးအပြီးမှာအခုလိုပြောလိုက်တာပါပြီးခဲ့တဲ့သတင်းပတ်တွေအတွင်းကဆော်ဒီရေနံလုပ်ငန်းတွေကိုတိုက်ခိုက်ခဲ့တဲ့အတွက်အီရန်မှာတာဝန်ရှိတယ်ဆိုတာအလုံးကတညီတညွတ်တဲ့သဘောတူလက်ခံကြောင်းလည်းသူကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်ဆော်ဒီနိုင်ငံကရေနံလုပ်ငန်းတစ်ဝက်လောက်ယာယီရပ်ဆိုင်းသွားခဲ့တာပါအီရန်ရဲ့တိုက်ခိုက်မှုကိုဘယ်လိုတုံ့ပြန်မလဲဆိုတော့ဝန်ကြီးပွန်ပီယိုကအရေးအမွေပြောမသွားပါဘူးအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်စီရီးအရာချင်းချောက်နေပေမဲ့ဒီဖြစ်ရပ်တွေအပေါ်မှာမဟာမိတ်အဖွဲ့တွေအနေနဲ့တန်တမန်နီးအရာဖြေရှင်းသွားဖို့ပူးပေါင်းကြိုးပမ်းနေတယ်လို့လည်းဝန်ကြီးပွန်ပီယိုကအာရက်ဆိုဘွားမြန်နိုင်ငံအင်ရှိမင်သားရှိခ်မိုဟာမက်ဘင်ဇာယက်နဲ့တွေ့ဆုံအပြီးမှာပြောကြားခဲ့ပါတယ်။အီရန်ကစစ်ဖြစ်မှာကိုမလိုလားပေမဲ့အီရန်မျိုးကိုထိလာရင်တော့တီးခံမှာမဟုတ်ဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကပြောပြီးတဲ့နောက်မှာအမေရိကန်ကငြိမ်းချမ်းတဲ့ဖြေရှင်းနည်းကိုပဲလိုချင်တယ်လို့အီရန်ကလည်းဒီလိုသဘောထားပဲရှိမယ်လို့မျှော်လင့်ကြောင်းဝန်ကြီးပွန်ပီယိုကပြောပါတယ်။သမ္မတထရမ့်ကတော့စနေနေ့ကမစ်ဆိုင်းဒုံးတွေအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခံရမှုကိုတုံ့ပြန်ဖို့အမေရိကန်မှာစစ်ရေးအပြင်တခြားနည်းလမ်းအများအပြားရှိကြောင်းပြောဆိုထားပါတယ
်။ Israel နိုင်ငံတွင်ဖြစ်ပွားနေတဲ့ပြည်တွင်းစစ်ဆင်ရာကုလသမဂ္ဂလူမျိုးရေးကောင်စီအစိုးရကတရက်ကိုရုရှားနဲ့တရုတ်နိုင်ငံတို့ကကြာတာပြည်နေ့ကဖူးတွဲဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်။အဲ့ဒီအစိုးမူကျန်းဟာဆီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့အနောက်မြောက်ပိုင်းဒေသစစ်ဖြစ်ပွားနေတဲ့အနောက်မြောက်ပိုင်းဒေသအတွင်းအပြစ်ခတ်ရစဲရရှိဖို့နဲ့အစ်တလီပြည်နယ်အတွင်းလူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေဒေသအတွင်းအတားအဆီးမရှိဘဲဝင်ရောက်ခွင့်ရဖို့ရည်ရွယ်ခဲ့တာဖြစ်ပါတယ်။အစိုးမူကျန်းကို Belgium, Germany နဲ့ကူဝိတ်နိုင်ငံတို့ကဥဆောင်တင်သွင်းခဲ့တာပါ။ဂျာမနီကုလသမဂ္ဂဆိုင်ရာဂျာမနီသားမကြီး Christopher Wegen ကဂလိုဂျိုင်းကောင်စီအနေနဲ့နှုတ်ဆက်နေလို့မရပဲအရေးယူဆောင်ရွက်မှာဖြစ်ကြောင်းဒီအတွက်အပြစ်ခတ်ရစဲရင်းတဲ့လူသားချင်းစာနာမှုဆိုင်ရာဆုံးဖြတ်ချက်မူကြမ်းကိုတင်သွင်းရခြင်းဖြစ်ကြောင်းပြောပါရခင်ဗျာ
အာဖဂန်အစိုးရအနေနဲ့ပြည်သူတွေအပေါ်မှာပို့ပြီးတော့တာဝန်ယူတာဝန်ခံမှုရှိဖို့အတွက်တွန်းအားပေးတဲ့အနေနဲ့အာဖဂန်အတွက်အကူအညီတွေကနေအမေရိကန်ဒေါ်လာ160ဘီလီယံကျော်ဖြတ်တောက်ရတဲ့အကြောင်းကိုအမေရိကန်အကြီးတန်းတန်ရာရှိသူကအောက်လွှတ်တော်ကော်မတီကြားနာပွဲမှာမနေ့ကြတာပရင်းနေ့ကရှင်းလင်းပြောကြားခဲ့ပါတယ်။ပုဂ္ဂလိကကဏ္ဍတစ်ခုချင်းစီတိုးတက်ဖို့ရည်ရွယ်ပြီးတော့အာဖဂန်အစိုးရအနေနဲ့ပုံမကောင်းမှုနဲ့လှုပ်ဆောင်ချက်တွေလှုပ်ဆောင်နိုင်ဖို့အမေရိကန်ကအထောက်ပံ့ပေးနေတာဖြစ်တယ်လို့အချုပ်အခြာအာဏာနိုင်ငံတစ်ခုရဲ့လုပ်ငန်းဆောင်တာတွေကိုလက်ပတ်နိုင်စွမ်း န်းရှိတဲ့အစိုးရတရက်ဖြစ်ဖို့ကူညီပေးခဲ့တာဖြစ်ကြောင်းယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells ကအောက်လွတ်တော်နိုင်ငံခြားရေးကော်မတီကြားနာပွဲမှာအာဖဂန်နဲ့ပတ်သက်တဲ့ American အစိုးရရဲ့မူဝါဒကိုပြောခဲ့တာပါ။အာဖဂန်အစိုးရအတွင်းအကျဉ်းပြတ်ချစားမှုတွေရှိနေတယ်လို့ပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ဆွဆွဲချက်တွေနဲ့အာဖဂန်ကိုအကူအညီတွေရုပ်သိမ်းဖို့ကြားနာပွဲမတိုင်ခင်မှာ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကကြေညာခဲ့ပါတယ်။အနာဂတ်အလွဲသုံးပြီးတော့နိုင်ငံခြားအထောက်ပံ့တွေကနေပြည်သူတွေရဲ့အနာဂတ်အကျိုးစီးပွားကိုအမျက်ထုတ်နေတဲ့သူတွေကိုစန့်ကျင်ကြောင်းလဲဝန်ကြီးပွန်ပီယိုကပြောပါတယ်။အမေရိကန်ကအာဖဂန်နစ္စတန်စွမ်းအင်စီမံကိန်းတွေမှာဒေါ်လာတန်100ရထားပြီးဖြစ်တယ်လို့နောက်ထပ်တန်60ရင်းနှီးမြှုပ်နှံဖို့စီစဉ်ထားတာပါ။အမေရိကန်ကရထားတဲ့စီမံကိန်းတွေကိုတော့ပြီးဆုံးတဲ့အထိလုပ်သွားမှာဖြစ်ပေမဲ့အမေရိကန်ရဲ့အရင်းမြစ်တွေကိုဘယ်လိုစီမံခန့်ခွဲနေရလဲဆိုတာပွင့်ပွင့်လင်းလင်းမချပြတဲ့အာဖဂန်အစိုးရကတဆင့်လှုံ့ဆော်သွားမှာတော့မဟုတ်ဘူးလို့ဝန်ကြီးပွန်ပီယိုကပြောပါတယ်။
ယောပတမကအဖွဲ့ EU ယူကရိန်းနိုင်ငံနဲ့ရုရှားနိုင်ငံကကိုယ်စားလှယ်တွေဟာရုရှားတဘာဝတံငွေတွေကိုယူကရိန်းကတဆင့်တင်ပို့ရေးဆိုင်ရာကွန်ထရက်စာချုပ်တိုးမြင့်ရေးဆွေးနွေးပွဲကိုဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာကြာတာပရင်းကစတင်ပြုလုပ်ခဲ့ပါတယ်။ပထမနေ့ဆွေးနွေးပွဲပြီးဆုံးသွားချိန်မှာတော့ဆွေးနွေးပွဲဟာအပြုသဘောဆောင်တယ်လို့ယူကတမကကော်မရှင်နာမင်းကြီးမာရိုဇက်ဂိုဗစ်ကပြောကြားခဲ့ပါတယ်။ဆက်ကိုဗစ်ရပြောကြားချက်အရနောင်ချုပ်ဆိုမဲ့ contract စာချုပ်အစ်တွေကိုဥရောပသမဂ္ဂရဲ့ဥပဒေအရချုပ်ဆိုမဲ့ဆိုတဲ့အချက်နဲ့တဘာဝတက်ငွေပိုက်လိုင်းတွေကိုယူကရိန်းကုမ္ပဏီ Naftogaz အစားဂျာကန်အဖွဲ့တစ်ဖက်ကစီမံကိန်းတွေဖို့ဆိုတဲ့အချက်တွေကိုကိုယ်စားလှယ်တွေအကြသဘောတူညီခဲ့ကြတယ်လို့ဆိုပါရယ်ကိုယ်စားလှယ်တွေအကြအရေးကြီးတဲ့ဘာသာရပ်တွေတစ်ခုချင်းအလိုက်ဆွေးနွေးခဲ့ရမှာအနာဂတ် contract စာချုပ်တွေကို EU ဥပဒေပေါင်းတွေချုပ်ဆိုဖို့ကိစ္စစာချုပ်သက်တမ်းကိစ္စလိုအပ်တဲ့တဘာဝတက်ငွေကိစ္စနဲ့ဘယ်လမ်းကြောင်းကပို့မလဲဆိုတဲ့ကိစ္စတွေပါဝင်ခဲ့ကြောင်းနဲ့အောက်တိုဘာလကုန်မှာဝန်ကြီးအဆင့်ဆွေးနွေးပွဲတွေပြန်လည်စတင်ဖို့ကိုလည်းသဘောတူညီခဲ့ကြောင်း Safgovich ကပြောပါရယ်ယူကရိန်းနိုင်ငံကစွန့်ရံဆိုင်ရာတာဝန်ရှိသူတွေဟာရှေ့လာမဲ့ဇန်နဝါရီလမှာတက်တန်းကုန်ဆုံးမဲ့ယူကရိန်းနိုင်ငံအတွင်းသဘာဝတက်ငွေဖြတ်ကျော်တင်ပို့ရေးဆိုင်ရာလက်ရှိစာချုပ်ကိုရုရှားနိုင်ငံကထပ်မံတက်တန်းမတိုးမှကိုစိုးရိမ်နေကြတာဖြစ်ပါရယ်ရုရှားအစိုးရပိုင် Gazprom ကယူကရိန်းနိုင်ငံကိုအသုံးပြုစရာမလိုတဲ့ pipeline စီမံကိန်းတစ်ခုကို2020ခုနှစ်အတွင်းအပြီးအလျင်မြန်တည်ဆောက်နေပါရယ်ဒီ pipeline တွေကြောင့် Ukraine နိုင်ငံအနေနဲ့ American dollar 3 billion လောက်ဆုံးရှုံးมาဖြစ်ပါတယ်ခင်ဗျာ
VOE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ line kilometer 24 kHz 12133ည line kilometer 40 kHz 8133ည line kilometer 51 kHz 5805နဲ့ line kilometer 190kilohertz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE American တဲ့တောက်ကြမနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မှာစစ်တပ်ကကျူးလွန်တဲ့လူရဲတွေအပါအဝင်အတိတ်နဲ့လက်ရှိအချိန်မှာကြုံနေရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြင်းထန်ပြစ်တင်ရှုံချကြောင်းဥရောပပါလီမန်ကမနေ့ကသာပြည်နေကတခဲနဲ့ဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ946မဲ၊ကန့်ကွက်မဲ12မဲနဲ့ကြားနေ94မဲနဲ့အတည်ပြုလိုက်တဲ့ဆုံးဖြတ်ချက်မှာကာလကြာရှည်ဖြစ်ပွားနေတဲ့ပဋိပက္ခတွေအပေါ်စိုးရင်ကြောင်းနဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရနဲ့လူညုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအမြန်ဆုံးဟန်တာဖို့လဲတောင်းဆိုထားပါတယ်။ရခိုင်ပြည်နယ်ကတိမ်းနဲ့ချီတဲ့ဒုက္ခသည်တွေထွက်ပြေးခိုးလုံနေတဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လဲရိုဟင်ဂျာတွေဘေးကင်းလုံခြုံရေးဆောင်ရွက်ပေးဖို့နဲ့နိုင်ငံတကာကျင့်ဝတ်တဲ့အညီအန္တရာယ်ရှိနိုင်တဲ့နေရပ်ရင်းကိုအတင်းအကျပ်ပြန်မပို့ဖို့တိုက်တွန်းထားတာပါ။2016ခုနှစ်ကစပြီးတော့ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်ခုံရုံး ICC ကကနဦးစုံစမ်းဖို့ဆုံးဖြတ်လိုက်တဲ့အပေါ်ကြိုဆိုကြောင်းဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်မှာထည့်သွင်းထားပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလည်းရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးအောင်ရှင်းလင်းတဲ့အဆင့်ရောက်ခဲ့တဲ့လက္ခဏာတွေတွေ့ရကြောင်းပြောဆိုထားပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားတဲ့မြန်မာအစိုးရကနိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူမှုတွေရှိကြောင်းတုံ့ပြန်ထားပါတယ်။
အစ္စရေးကောက်ပဲမှာဘဟိုဝါဒီ Blue and White Party ကနေရာအများစုအနိုင်ရခဲ့ပြီးတဲ့နောက်မှာတော့ပါတီကောင်းဆောင်ဘန်နီကန့်စ်ကလက်ရှိဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူမဟုတ်ပဲသူသားညီညွတ်မှုရှိတဲ့အစ္စရေးအစိုးရတကူဦးဆောင်တင်ကြောင်းဂျာတာပရီနီကပြောလိုက်ပါတယ်။အင်္ဂါနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာပြပြတသားအဖြစ်မထွက်ခဲ့ပေမဲ့စစ်တပ်အကြီးအကဲဟောင်းဂန်စ်ရဲ့ပါတီက33နေရာနဲ့နေရာအများစုအနိုင်ရရှိတာဖြစ်ပါတယ်။နာတန်ယာဟူရဲ့လက်ရပွားဒီလီကုတ်ပါတီက32နေရာရရှိခဲ့ပါတယ်ပါလီမန်မှာအများစုပါတီဖြစ်ဖို့လိုအပ်တဲ့နေရာ62နေရာကိုတော့ဘယ်ပါတီကမှရရှိခဲ့ခြင်းမရှိပါဘူးအစ်စ်သမရာရူဗန်ရီဗလင်းက အစ္စရေးအစိုးရကိုဦးဆောင်ခွင့်ကိုဘယ်သူကိုပေးတင်တယ်လဲဆိုတာကိုသိရဖို့အမတ်နေရာအနိုင်ရရှိတဲ့ပါတီပေါင်းစုံကကိုယ်စားလှယ်တွေနဲ့အကြံညာယူမဲ့ဆွေးနွေးပွဲကိုဒီနေ့နားလေးမှာစတင်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောပါရယ်ဆွေးနွေးပွဲတွေဟာရက်အတန်ကြာသွားနိုင်တယ်လို့ခန့်မှန်းရပါတယ်ခင်ဗျာ
ဟောင်ကောင်ကဒီမိုကရေစီရေးလှုပ်ရှားသူတွေကို American Congress လို့တော်မှာလာရောက်တက်တစ်ခံထွက်ဆိုဖို့အတွက်ဖိတ်ကြားတဲ့အပေါ်တရုတ်နိုင်ငံသားရေးဝန်ကြီးက American လွှတ်တော်အမတ်တွေကိုပြည်ရင်းရေးမှာဝင်ရောက်ဆွတ်ဖက်နေတယ်လို့စွပ်စွဲလိုက်ပါတယ်အောက်လွှတ်တော်အမတ် Nancy Pelosi နဲ့တခြားလွှတ်တော်အမတ်တွေကသူတို့လုတ်ပိုင်ခွင့်အာဏာကိုကျော်လွန်ပြီးတော့ဟောင်ကောင်ခွဲထွက်ရေးသမားတွေနဲ့ပတ်သက်ဆက်ဆံနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကောင်ရှောင်းကပြောတာပါအစွန်းရောက်အကြမ်းဖက်ပုံကန်တဲ့အဖွဲ့တွေကိုထောက်ခံအားပေးနေတာတွေကိုရပ်ဆိုင်ဖို့နဲ့ဟောင်ကောင်တည်ငြိမ်အေးချမ်းမှုပြတ်ပြားစေမယ့်စကားလုံးတွေလှုပ်ရက်တွေကိုမလုပ်ဖို့ American ကိုတိုက်တွန်းကြောင်းပြောခွင့်ရကန်ရှန်းကပေကျင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဟောင်ကောင်ရေးလှုပ်ရှားသူဂျိုရှွာဝမ်ကအင်္ဂါနေ့ကဟောင်ကောင်မှာလူအခွင့်အရေးနဲ့ဒီမိုကရေစီအရေးကိုထောက်ခံအားပေးဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေကိုတောင်းဆိုခဲ့ပါတယ်။ဟောင်ကောင်ကလူအခွင့်အရေးချိုးဖောက်မှုတွေကိုတိုက်ဖျက်ဖို့ဒီမိုကရေစီရေးလှုပ်ရှားသူတွေကိုအားပေးကူညီဖို့နဲ့ဥပဒေမူကြမ်းတင်သွင်းဖို့နောက်သတင်းပတ်အတွင်းအမေရိကန်လွှတ်တော်အမတ်တွေကြိုးပမ်းသွားမှာဖြစ်ပါတယ်
။အမေရိကန်လေကြောင်းလိုင်းကခီးသည်150လိုက်ပါမယ်လျင်တစ်စင်းကိုဖြက်လို့ဖြက်စည်းလို့ဖို့စ조사ခဲ့တယ်လို့ဆက်ဆွဲခံရတဲ့လေရင်ဆက်ပြင်စရာတူကိုအမကန်ပေးဖို့ဖလော်ရီဒါပြည်နယ်တရားရုံးတစ်ခုကညှင်းပယ်ခဲ့ပါတယ်။အစ္စလာမ်ဘာသာရေးအစွန်းရောက်တွေကိုလိုလားတဲ့အထောက်အထားတွေကိုထပ်မံတွေ့ရှိခဲ့တာကြောင့်အဲ့ဒီဆက်ပြင်စရာအဗ်ဒူမာဂျီမာရော့အမက်အလာနီကိုအမကန်မပေးတာဆိုပြီးမြေယာမီမြို့ကပြည်ထောင်စုတရားသူကြီးခရစ်မက်အလာလီကအနမိန်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အစိုးရရှိနေတွေကအီရတ်မှာရှိတဲ့အလာနီရဲ့ညီကိုတူဟာ Islamic State IS အဖွဲ့နဲ့ဆက်နွယ်နေသူဖြစ်ပြီးအလာနီကိုယ်တိုင်ကလည်းမွတ်စလင်ဘာသာဝင်မဟုတ်တဲ့သူတွေကိုထိခိုက်စေဖို့ဖိအားမိန့်ကိုအသုံးပြုရမယ်ဆိုတဲ့ထုတ်ပြန်ချက်တွေထုတ်ထားတယ်လို့ဆိုပါတယ်။အခုလောလောဆယ်အလာနီကိုတင်ထားတဲ့စွဲချက်ကတော့ခီးသက်တဲ့လေယာဉ်တစ်စင်းကိုသူ့ရဲ့စိတ်ဆန္ဒနဲ့ပျက်စီးစေလိုခဲ့တဲ့စွဲချက်တစ်ခုပဲရှိနေပါတယ်။အလာနီကတော့လေယာဉ်ကိုနှောင့်နှေးစေပြီးအချိန်ပိုအလုတ်ဆင်းကျင်တာကြောင့်ဖြက်လို့ဖြက်စီးလုတ်ခဲ့တာလို့ရှောက်လဲခဲ့ပါတယ်။လေရင်မထွက်ခွာမီလေရင်ချုပ်ရင်းကြောင်ဖော်ပြချက်ကိုလေရင်မှုကတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America The VOA
တောက်ကြနေမနေခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမသင်းအောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်ခုမနက်ခင်းနားဆင်ကြရမယ့်သတင်းလွှာတွေမှာတော့ရှမ်းပြည်မြောက်ပိုင်းကနေရပြန်ကြတဲ့တိုင်းရင်းသားတွေရဲ့အခြေအနေတကယ်ပဲစိတ်ချရပြီလားဆိုတာကိုသိကြရမှာပါရှမ်းပြည်နယ်မြောက်ပိုင်းတိုက်မှာတိုက်ပွဲတွေကြောင့်ထွက်ပြေးသွားကြရတဲ့နတ်ဆံမျိုးကစစ်ဘေးဒုက္ခသည်တွေအခုတော့အိမ်ပြန်လာကြတာဟာအရေးစွန်ပြန်လာခြင်းသာဖြစ်ပြီးအပြစ်ရငြိမ်းချမ်းရေးသဘောတူညီချက်ရဖို့အလားအလာနှဲနေသေးတဲ့အကြောင်းရှမ်းတိုင်းရင်းသားအရေးဆောင်ကြည့်သူတွေကသုံးသပ်ကြပါတယ်အကြောင်းစုံကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင
်စက်တင်ဘာ23ကနေ26ရက်ကြားရှမ်းပြည်မြောက်ပိုင်းနတ်ဆံမျိုးတဝိုက်အစိုးရတပ်နဲ့ TNL တအောင်းပလောင်တပ်ဖွဲ့တွေကြားတိုက်ပွဲကြောင့်ဒေသခံ 2,000 ကျော်စစ်ဘေးကနေတင်းချောင်ခဲ့ရပြီးအခုတော့အဲ့ဒီဒေသမှာအခြေအနေတွေတည်ငြိမ်စပြုလာလို့ထွက်ပြေးသွားတဲ့စစ်ဘေးဒုက္ခသည်တွေကအများအပြားမိမိတို့နေအိမ်ကိုပြန်လာနေကြတယ်လို့ပြမစိုးနှလုံးသားလူမှုကွန်ရက်ရဲ့အသင်းက VOA ကိုအတည်ပြုပြောပါတယ်တစ်ဖက်မှာလည်းမြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့တွေကအမျိုးသားပြန်လည်တင့်မြတ်ရေးနဲ့အစိုးရညီညာရေးဗဟိုဌာန NRPC တို့နဲ့ဩဂုတ်လ31ရက်မှာတစ်ကြိမ်စက်တင်ဘာလ18ရက်မှာတစ်ကြိမ်ကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးမှုတွေရှိခဲ့တာကြောင့်အပြစ်ရဲ့ငြိမ်းချမ်းရေးအလားလားပုံနီးစပ်လာပြီလားဆိုတာစဉ်းစားစရာဖြစ်လာပါတယ်။ဒါပေမဲ့စစ်ဘေးဒုက္ခသည်တွေအခုလိုအိမ်ပြန်လာကြတာဟာအရေးစွန့်ပြန်ကြခြင်းသာဖြစ်ပြီးအပြစ်ရဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့ညှို့လင့်ချက်နည်းနေသေးကြောင်းအမေရိကန်အရီဇိုးနားပြည်နယ်မှာနေတဲ့ SNLD ကြားကောင်းပါတီ1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်စိုင်းဝင်းဖေကသုံးသပ်ပါတယ
်။အရက်သားရင်းပြန်လာတဲ့ကိစ္စတော့သူတို့သဘောနဲ့သူတို့ခမန်းကြနဲ့သူတို့ပြန်လာတာပဲဖြစ်မှာပါ။ရသားတွေကသူတို့တိသာကိုသူတို့စွန့်စားမှုနဲ့ပြန်လာတဲ့သဘောလိုပဲမြင်တာပဲအဲ့ဒါကြီးကြည့်ပြီးတော့မှရသားတွေပြန်လာတာကြည့်ပြီးတော့ငញ្ញမ်းရေးတော့ရတော့မှာပဲဟာလို့တော့စဉ်းစားလို့မရဘူးတင်နေအချိန်ကြီးရှုပ်ထွေးနေတာဟိုထွက်လာတဲ့ရလာအဖြစ်ရတဲ့ကုစီပြရတော့ကဘာမှတိတ်ရရရှိသေးတာလည်းမဟုတ်ငញ្ញမ်းရေးစာချုပ်လက်မှာထိုးတယ်ဘာညာဆိုတာလည်းမကြားရသေးနောက်ခေါက်ပဲမှာတွေ့ကြမလဲဆိုတာမျိုးလောက်အဲ့ဒါမျိုးလောက်သဘောတူညီတဲ့ဟာမျိုးဆိုတော့ဘာလုပ်မှာလဲဗျာ
အစိုးရတပ်တွေနဲ့ညီနောင်မဟာမိတ်တိုင်းရင်းသားတပ်ဖွဲ့တွေကြားကျိုင်းတုံမြို့မှာဒုတိယအကြိမ်တွေ့ဆုံစဉ်ဆွေးနွေးကြတဲ့အထဲမှာတပ်တွေနေရာခြားသားကြီးနဲ့တပ်တွေလှုပ်ရှားမဲ့နယ်မြေကိုဘယ်လိုခွဲခြားတတ်မှတ်ကြမလဲဆိုတဲ့အချက်တွေအကြေအလျဆွေးနွေးကြဖို့အခြေခံအဖြစ်သဘောတူထားပါတယ် ဒီလိုကိုယ်ပိုင်နယ်မြေပိုင်းခြားတတ်မှတ်မှုကိစ္စမှာအလွယ်တကူသဘောတူညီမှုရဖို့မဖြစ်နိုင်သေးဘူးလို့ဆိုင်းဝင်းဖေကမြင်ပါတယ
်ဖြစ်တင်တာကတော့သူတို့လိုချင်တာစီးရနယ်မြေပိုင်းခြားတတ်မှတ်မှုရှိဖို့လိုတယ်လို့အောင်းမေးတာပါပဲအဲ့ဒီအဲ့ဒါမျိုးရခြင်းနဲ့ဒီဖြစ်မြောက်ပိုင်းမဟာမိတ်ဖွဲ့ရကျွန်တော်ယူဆတာပေါ့နော်သူတို့လည်းပြောင်းပြောထားတာပဲရှိတာပဲဘွားလိုမျိုးနေရာမျိုးတနေရာတော့သူတို့ရခြင်းနဲ့ပုံစံမျိုးလိုချင်ပုံရပဲအဲ့ဒါဆိုရအနေနဲ့ဒါမှမဟုတ်စစ်တာအနေနဲ့ပေးနိုင်တယ်ပေးနိုင်ဘူးဆိုတော့ဥစားကျွန်တော်တို့ပြောနိုင်မှာမသိကြဘူးလေအဲ့တော့ဒီလိုပဲတွားနေဦးမယ်လို့ကျွန်တော်ထင်တယ်ဖြစ်လိုက်ပြေးလိုက်ပြန်လာလိုက်ဒီလိုကတော့အဲ့လိုပဲတွားနေဦးမယ်လို့ကျွန်တော်ထင်တာပဲ
ဒီလိုသာတစ်ဖက်နဲ့တစ်ဖက်အလျှော်တင်းနေမလုံနိုင်ဘူးဆိုရင်အပြစ်ရငြင်းငြင်းရေးလဲဖြစ်လာမှာမဟုတ်တလို့စစ်ကြောဒေသခံတွေသာဆက်ပြီးနေနာနေရအောင်မယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ဆန်းစာပင်နယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါတယ
်သူတို့နှစ်ဖက်စလုံးကတော့သူတို့ဒူလာချက်တွေသူတို့ရဲ့ဒီမန်းစီတော့ရှိကြတာပေါ့လေဟိုသူတို့နှစ်ဖက်စလုံးရန်နုံပြီးလိုက်လျောဖို့တော့ခက်ပါလိမ့်မယ်ကျွန်တော်အမြင်ကတော့တပ်မတော်ကလည်းရှုတ်အောင်မယ်ကျွန်တော်တိုင်းရင်းသားပဲကလည်းရှုတ်အောင်မယ်သူတို့ညှိနှိုင်းပြီးတော့မှအပေးအယူလုပ်ပြီးတော့မှဖြစ်နိုင်တဲ့ဥစ္စာကိုရအောင်ယူရင်တော့ဖြစ်နိုင်တယ်။ဒါပေမဲ့ကိုလိုချင်တာကိုပဲကအပြည့်အဝယူမယ်ဆိုရင်တော့ကျွန်တော်ဖြစ်တာနှစ်ဖက်စလုံးကတော့ညှိလို့ရမယ်မထင်ဘူး။ဆိုတော့ကျွန်တော်မြင်တာကတော့တိုက်ပွဲမရက်မချင်းကတော့တည်တဲ့ခံဒီခံနေရအောင်ပါပဲ
။ဩဂုတ်လ15ရက်ကတကြော့ပြန်စတင်လာခဲ့တဲ့တရုတ်နယ်စပ်ညင်အောင်မဟာမိတ်တပ်တွေရဲ့တိုက်ခိုက်မှုတွေကနေအစိုးရတပ်တွေရဲ့ဒဏ်ပြန်ထိုးစစ်ကြောင့်ရှမ်းပြည်မြောက်ပိုင်းမှာစတင်မာလာလေထိတိုက်ပွဲတွေဖြစ်လာရသလိုဒေသခံတွေစစ်ပေးဆောင်ပြီးဒုက္ခသည်ဖြစ်လာကြတာပါ။ဩဂုတ်လတိုက်ပွဲတွေကြောင့်လူပေါင်း 9,500 လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးစစ်ပေးဒုက္ခသည် 3,500 ယာယီစခန်းတွေမှာတင်းရှောင်နေရတဲ့အထက်ကမှအခုဆိုရင်နမ်ဆန်မြို့ကစစ်ပေးဒုက္ခသည်ထောင်ကျော်မိမိတို့နေအိမ်တွေကိုပြန်လာနေကြတာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြပြသွားတာပါရှင်။အခုတော့နိုင်ငံတကာသတင်းလွှာတွေကိုဆက်တိုက်နှာစင်ကြရပါမယ်။တူရကီနယ်စပ်မန်ဘစ်မြို့နယ်အယ်ဘတ်မြို့တွေရှိရာစီးရီးယားမြောက်ပိုင်းခတ်ဒေသမှာရံဘတ်တွေအဖြစ်သတ်မှတ်ထားတဲ့နိုင်ငံတွေကတပ်တွေရောအဲ့ဒီနိုင်ငံတွေကပြည်သူ့စစ်မဟာမိတ်အဖွဲ့တွေပါရှိနေပြီးအခြေအနေတွေကမတည်ငြိမ်လာပါဘူးဒီလိုတူရကီနဲ့ခတ်တွေကြားကမတည်ငြိမ်တဲ့နေရာအတွက်အပြစ်ရဆုံးတစ်ခုဖန်တီးဖို့အမေရိကန်နဲ့တူရကီတို့ကကြိုးစားနေကြပါတယ်ဒါပေမဲ့ပထမရထားတဲ့သဘောတူညီချက်ဟာအန္တရာယ်ရှိတယ်လို့အခုခါမှတူရကီကပြောလာသလိုသူတို့ရဲ့ငြိမ်းသူတို့ငြိမ်းချမ်းစွာတူရှင်တွဲနေထိုင်ရေးအတွက်ရေရှည်နည်းပြူဟာမရှိဘူးလို့လည်းအခဲခတ်တွေကသုံးသပ်ကြပါတယ်။အဲ့ဒီဒေတာကိုရောက်နေတဲ့ဟီတာမာဒော့ပေးပို့ထားတဲ့သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။တူရကီနယ်စပ်နာကမြို့ကလေးနားမှာတူရကီစစ်တပ်ကရဲတွေနေရာယူထားတယ်လို့ကတ်စ်တွေဥဆောင်တဲ့ Syria Democratic တပ်ဦး SDF ကစစ်သားတွေကပြောပါတယ်။အဲ့ဒီဒေတာမှာ Russia, Syria, Kurds နဲ့ American တပ်တွေရှိနေတာပါ။တူရကီနဲ့ SDF Kurds တပ်တွေဟာရန်သူကြီးတွေဖြစ်ကြပေမဲ့သူတို့နှစ်ဖက်စလုံးကတော့ American ရဲ့မဟာမိတ်တွေဖြစ်ပါတယ်။ဒီနှစ်ဖက်ကြားမှာဂျာဝင်ပြီးဆစ်ဆက်ပေးသူတွေလည်းမကြာခဏအငင်းပွားရလေးရှိပါတယ်။ Manbij မြို့ဟာတဖွဲ့ကိုတဖွဲ့ဖြုတ်ချပြီးအုပ်ချုပ်နေကြတဲ့တပ်ဖွဲ့၄ဖွဲ့အောက်မှနေခဲ့ရတာကြောင့်ဒေသခံတွေကတော့ဘသူကိုအုပ်ချုပ်စေချင်တယ်ဆိုတာကိုမသိကြတော့ပါဘူး။ဒီနယ်စပ်ဒေသမြို့ကလေးတွေမှာလွန်ခဲ့တဲ့၈နှစ်စီးရီးယားပြည်ရင်းစစ်ဆပြီးဖြစ်ပွားခဲ့ခြင်းကစပြီးနိုင်ငံဆောင်ကတပ်ပေါင်းစုံတင်းယူပြီးအုပ်ချုပ်တာခံနေရတဲ့အတွက်ဒေသခံတွေစိတ်ပျက်နေပြီလို့မန်ဘစ်မြို့ကဂျမာဟာဂျီကပြောပါတယ
်ကြားဖတ်နေကြတာတွေကိုကျွန်တော်တို့စိတ်ကုန်နေပါပြီစီးရီးယားဒီမိုကရက်တစ်တပ်ဦးကပဲဖြစ်ဖြစ်တပုတ်အဖွဲ့ကပဲဖြစ်ဖြစ်ဘာဖြစ်ဖြစ်စိတ်ကုန်တယ်ဒီစပွဲကြောင့်ဒုက္ခမရောက်တဲ့သူစီးရီးယားမှာတယောက်မှမရှိဘူး
စီးရီးယားဖက်နယ်စပ်မှာအပြစ်ရဆုံးတစ်ခုကိုဖန်တီးဖို့အတွက်တူရကီနဲ့ကတ်စ်တပ်တွေကြားမကြသေးခင်ကပဲသဘောတူခဲ့ကြသလို SDF တပ်တွေကသူတို့ရဲ့တပ်တွေနဲ့လက်နက်တွေကိုကီလိုမီတာအတော်များများနောက်ဆုတ်ပေးခဲ့တာပါဒါပေမဲ့ဒီအပြစ်ရဆုံးဟာဒုက္ခသည်တန်းနဲ့ချီးပြီးလက်ခံနိုင်လောက်အောင်ပြင်ဆင်ဖို့အတွက်ဂူးရယ်ပိုးပြီးကြီးကြီးထားတဲ့နယ်လို့တူရကီကပြောပါတယ် SDF တွေကတော့လက်တလောသဘောတူညီချက်ကအလုပ်ဖြစ်နိုင်တယ်လို့ပြောပြီးနောက်ထပ်တောင်းဆိုချက်တွေကိုလက်မခံဘူးလို့အယ်ဘတ်မြို့စစ်ကောင်စီကတပ်မှုဂျမဲလ်အဘူဂျမားကပြောပါတယ
်။ Yani now amma Turkey
ဒါဟာချင်းချောက်မှုလို့တူရကီကဝေဖန်ပေမဲ့ဒီသဘောတူညီချက်ကစီးရီးယားဒီမိုကရက်တစ်တပ်ဦးနဲ့တူရကီတို့ကြားပြဿနာရဲ့အဖြေပါ။
တူရကီဘက်ကတော့ SDF တွေကိုတူရကီအစိုးရကိုနှစ်ပေါင်းများစွာတိုက်ခိုက်နေတဲ့ PKK နဲ့ တူရကီရဲ့ cuts တပုံတွေနဲ့အတူတူပဲလို့သတ်မှတ်ထားတာဖြစ်ပါတယ်။ဒါပေမဲ့ SDF တွေကတော့ Syrian နိုင်ငံအတွက်တခုပဲသူတို့စိတ်ဝင်စားကြောင်းပြောပါတယ်။ဒီဖွဲ့ဟာ Syrian မြောက်ပိုင်း data ရင်း IS စစ်သွေးကြော်တွေကိုတိုက်ခိုက်နေတဲ့ American တွေကိုပန့်ပိုးတဲ့အနေနဲ့ဥဆောင်ပြီးတိုက်ခိုက်ပေးခဲ့ခြင်းကစပြီးတစအင်းအားကြီးမှလာခဲ့တာဖြစ်ပါတယ်။ရှေ့သတင်းပတ်ထဲမှာတော့ဆွေးနွေးမှုတွေပြန်ပြီးစနိုင်ဖို့တူရကီနဲ့ American ခေါင်းဆောင်တွေကမျှော်လင့်ထားကြတာပါ။တူရကီခေါင်းဆောင်တွေကတော့တကယ်လို့ cuts တက်ဖွဲ့တွေနဲ့နောက်ထပ်သဘောတူညီချက်မရနိုင်ဘူးဆိုရင်တော့သူတို့သဘောနဲ့သူတို့လှုပ်ဆောင်ဖို့ပြင်ဆင်နေပြီလို့ပြောပါတယ်။ SDF တက်ဖက်ကလည်းတကယ်လို့တူရကီဘက်ကတိုက်လာမယ်ဆိုရင်ပြန်ပြီးတိုက်ဖို့ပြင်ဆင်ထားတယ်လို့ပြောပါတယ်။ဒါပေမဲ့အခုချိန်ထိတော့နှစ်ဖက်စလုံးကနေရာအများစုမှာငြိမ်းချမ်းနေစေဖြစ်ပါတယ
်။ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။အခုတော့အမေရိကန်ရဲ့ပါတီရင်းသမ္မတလောင်ရွေးကောက်ပွဲတွေအကြောင်းကိုပြောပြပေးမှာပါ။ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်ဖြစ်ဖို့ကြိုးစားနေတဲ့သူတွေထဲမှာမက်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်အမတ်အဲလစ်ဘက်ဝါရန်ဟာထိတ်မှရှိနေတဲ့ဒုတိယသမ္မတလောင်ဂျိုးဘိုင်ဒန်ရဲ့နောက်ဒုတိယနေရာကိုရောက်လာတဲ့ဆိုတာလူမှုစစ်တမ်းအသစ်တစ်ခုမှတွေ့ရပါဗျ။မစ္စတာဘိုင်ဒန်ကထောက်ခံမှု38ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးမစ်ဝါရန်ကတော့25ရာခိုင်နှုန်းနဲ့ဒုတိယလိုက်ပါတယ်။ဘာမော့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်က14ရာခိုင်နှုန်းနဲ့တတိယလိုက်နေတယ်ဆိုတာကို NBC News Wall Street Journal လူမှုစစ်တမ်းမှတွေ့ရတာပါ။ဂျင်မဲလုံးရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။လူအများပြားတယောက်ခဲ့တဲ့နယူးယောက်စီးတီးမဲဆွယ်ဘွယ်မှာထက်လွတ်တော်မှန်အဲလစ်ဘက်ဝါရန်ကသူသာသမရဖြစ်ရင်နိုင်ငံရေးချဆောင်မှုကိုနှိမ်နင်းသွားမယ်လို့ခိုင်မာပြောသွားပါတယ
် Corruption has broken our economy and corruption is
ချဆောင်မှုတွေကကျမတို့စီးပွားရေးကိုဖျက်ဆီးထားတယ်လို့ကျမတို့ဒီမိုကရေစီကိုလည်းဖျက်ဆီးနေတာပါဘာတွေပျက်စီးနေတယ်ဆိုတာကျမသိတယ်လေပြင်ဆင်ဖို့အစီအစဉ်ရှိပါတယ်ဒါကြောင့်ကျမသမရရွေးကောက်ပွဲကိုဝင်ပြိုင်တာပေါ့ရှင်
လူမှုစစ်တမ်းတွေမှာ Mrs. Warren ပေါ်ထောက်ခံမှုတိုးလာတာလာတော့ကြလာပြီဖြစ်ပြီးထိတ်ရောက်နေတဲ့ဒုသမ္မတဟောင်း Joe Biden ကိုအဓိကစိန်ခေါ်သူဖြစ်လာနေတာပ
ါ Everybody knows who Donald Trump is even his supporters no everybody even his supporters no they have no
Donald Trump သူဆိုတာလူတိုင်းသိပါတယ်သူ့ကိုထောက်ခံတဲ့သူတွေတောင်သိပါတယ်ထင်အောင်ဝတ်တော်မဖြစ်ကြပါဘူးဒါပေမဲ့ကျွန်တော်တို့ဘသူတွေဆိုတာသူတို့သိအောင်လုပ်ရပါလိမ့်မယ
်ဒီကနေ့သတင်းဘက်က Houston မှာလုတ်တဲ့စကားစီထိုးပွဲပြီးကိုယ်စားလှယ်လောင်းတွေမဲဆွယ်ပွဲပြန်လုပ်နေကြပါပြီ။အဲဒီစကားစီထိုးပွဲတွင်ယူဂျာစီထက်လွတ်တော်မှအခုဒီဘူကာကသူတို့တွေတယောက်ပေါ်တယောက်ထိုးနှက်တိုက်ခိုက်တာရှော့ချဖို့တိုက်တွန်းသွားပါတယ်
။ We've got one shot to make Donald Trump a one term president.
And one term ကိုတက်တန်းတစ်ခုတည်းသမရဖြစ်အောင်လုပ်ဖို့အခွင့်အရေးတစ်ခုပဲရှိပါတယ်။တယောက်ပေါ်တယောက်ကျွန်တော်တို့ပြောတာတယောက်ကိုတယောက်ပြစ်တင်ရှုတ်ချတာတွေကြောင့်ဒီအခွင့်အရေးကိုလက်လော့မခံနိုင်ပါဘူး။
စကားစီထိုးပွဲသုံးပွဲပြီးဘိုင်ဒန်ဝါရန်နဲ့ဆန်ဒါစ်တို့ဟာဒီမိုကရက်တစ်ပြိုင်ဘက်တွေထဲမှာထိတ်ကပြေးနေစေပါသမ္မတထရမ့်ကိုနောက်နေ့ရွေးကောက်ပွဲမှာအနိုင်ယူနိုင်ဖို့သူဟာအားကောင်းဆုံးသူဖြစ်တယ်ဆိုတဲ့ပြောဆိုချက်ကမစ္စတာဘိုင်ဒန်အတွက်ဆက်ပြီးအလုပ်ဖြစ်နေတယ်လို့လေလာသူလယ်ရီဆာဘတ်တို့က Skype interview အတွင်းပြောပါတယ
် There's a reason why they've made a tentative choice Democrats have clarified
ယာယီရွေးချယ်ချက်တစ်ခုသူတို့ရှိထားတာမှာအကြောင်းပြချက်တစ်ခုရှိပါတယ်။ဒီမိုကရက်သမ္မတလောင်းရွေးချယ်တဲ့လုပ်ငန်းစဉ်တစ်ခုလုံးကိုရှင်းလင်းအောင်လုပ်ထားပြီးမိကုံးတစ်ခုလည်းထွက်အောင်လုပ်ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုဘယ်သူအနိုင်ယူနိုင်မလဲဆိုတာပါပဲ။ဒါကိုပဲသူတို့အလေးထားပါတယ်
။လက်ရှိမှာဒုတိယနေရာအတွက် Warren နဲ့ Sanders တို့အကြိတ်နဲ့ပြိုင်နေရပေမဲ့မကြာသေးခင်ကကောက်ယူတဲ့လူမှုစစ်တမ်းတွေမှာ Warren ကပုံမှန်တက်လာနေတယ်လို့လေလာသူတွေကပြောပါတယ်။ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေရဲ့နောက်တစ်ကြိမ်စကားစစ်ထိုးပွဲကိုတော့နောက်လာကြရင်အိုဟာယိုပြည်နယ်မှာလှုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ
ကိုချော့ချော့တိုင်ပြပြသွားတာပါရှင်အခုတော့အိန္ဒိယမှာကလေးအလုသမားတွေတုံဆွဲမှုတိုက်ဖျက်ရေးဘာတွေဆောင်ရွက်နေကြတယ်လဲဆိုတာကိုလည်းပြောပြပေးပါအောင်မယ်ရှင်အိန္ဒိယနိုင်ငံရဲ့ကမ္ဘာလှည့်ခရီးသွားတွေအတွာလာများတဲ့ဂျပန်မြို့မှာယောက်ျားလေးတွေဟာမြို့ကြီးတွေကနေပိုးပြီးတော့ဆင်းရဲတဲ့ပြည်နယ်တွေကိုလူကုန်ကူးခံရပြီးတော့ကလေးအလုသမားအုံပြုမှုပိုကြီးထွားလာနေတဲ့အခြေအနေရှောင်နေပါတယ်ဒီအခြေအနေကိုအဆုံးသတ်ရေးအတွက်ပြည်ထောင်စုအစိုးရအာဏာပိုင်တွေနဲ့အရတားလူမှုအဖွဲ့တွေဟာအရေးပါတဲ့စီရင်လှုံ့ဆော်မှုတစ်ခုကိုစတင်လိုက်ကြပါတယ်ဒီအကြောင်းအင်ဂျင်နာပက်ထရီရှာသတင်းပေးပို့ထားတာကိုနှာစင်ပါရှင်အိန္ဒိယကိုရောက်လာကြတဲ့ကမ္ဘာလှည့်ခရီးသွားတွေရဲ့ဈေးဝယ်မဲ့စီးရင်ထဲမှာဂျပန်မျိုးကထိတ်ဆုံးမှရှိပါတယ်။ဂျပန်မျိုးထဲမှာလက်ကောက်တွေနဲ့တခြားအဖိုးနဲ့လက်ဝတ်ယရနာလေးတွေ၊နောက်ဇာတို့ပန်းတို့အထည်တွေစတဲ့လက်မှုပစ္စည်းအယောင်ဆိုင်တွေအလွန်ပေါ်ပါတယ်။ဝယ်သူအများစုကဒီပစ္စည်းတွေဟာလူငယ်ယောက်ျားလေးတွေရဲ့လှုပ်အားနဲ့ထုတ်လုပ်တယ်ဆိုတာမသိကြပါဘူး။ဆင်းရဲတဲ့ပြည်နယ်တွေကအိမ်တွင်းလုပ်ငန်းအသေးစားတွေမှာအလုပ်လုပ်ကြဖို့လူမှောင်ခိုကုန်ကူးခံကြရတဲ့ကလေးတွေ တသိန်းကျော်အထိရှိလာပြီလို့ဂျပန်မှာရှိတဲ့ကလေးအခွင့်အရေးဆောင်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Childline ကခန့်မှန်းထားပါတယ်။အခုလိုကလေးအလုပ်သမားအသုံးပြုနေတာတွေကိုအဆုံးသတ်စေဖို့ပြည်내အာဏာပိုင်တွေနဲ့အယက်သားလူမှုအဖွဲ့တွေကအခုလိုကဘာလက်ခရီးသွားတွေအလာများတဲ့အဓိကမြို့တွေမှာစတင်ပြီးတော့စီယုံလှုံ့ဆော်ခဲ့ကြပါတယ်။ Childline အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဘာရှာဂျိုရှိကအခုလိုပြောပါတယ
် So what parents are told is basically that we are taking a child for education and they learn something and
ကျမတို့တွေကရှင်တို့ကလေးတွေကိုခေါ်ပြီးပညာသင်ပေးတာဒီတော့သူတို့တတ်တဲ့ပညာနဲ့အသက်မွေးဝမ်းကြောင်းပြုဝင်ငွေရှာနိုင်ပြီးရှင်တို့ကိုပတ်စံပြန်ဖို့ကြမှာပေါ့လို့မိဘတွေကပြောပြပါတယ်ဒါပေမဲ့လည်းတကယ်တမ်းကျတော့အများစုကပတ်စံများများလာပေးပြီးကလေးတွေကိုခေါ်သွားကြတာပါပဲအဲ့ဒီကလေးတွေအားလုံးဟာအခုဇာပန်းထိုးတဲ့လုပ်ငန်းလက်ကောက်လုပ်တဲ့အလုပ်ကြောက်သွေးတဲ့အလုပ်တွေထဲမှာပဲဝင်ပြီးအလုပ်လုပ်နေကြရတာပေါ့
ကလေးတွေငယ်ကာကွယ်ပေးရေးဆိုင်ရာပြည်ထောင်စုအာဏာပိုင်တွေကဂျပန်မြို့တွေကဒီလိုအနှိဋ္ဌာယုံမြင်ကွင်းတွေကိုဖြည့်ရှင်းလာခဲ့တာ6လအတွင်းကလေးပေါင်း350ကိုကယ်တင်နိုင်ခဲ့ပြီလို့ပြောပါတယ်ကလေးအခွင့်အရေးဌာနအမှုဆောင်ညွှန်ကြားရေးမှူး Neshkam Diwaka ကအခုလိုရှင်းပြပါတယ
် We found them in very miserable condition confined in
ဒီကလေးတွေကိုအိမ်သားနဲ့တွဲနေတဲ့အခန်းချင်းလေးထဲမှာပိတ်လောင်ထားတာကိုကျွန်တော်တို့တွေ့ခဲ့ကြရတာပါအပြင်လဲထွက်ခွင့်မပေးတော့ပါဘူးအခန်းထဲကိုရင်းနဲ့အစားအသောက်ထည့်ပေးတယ်တဏီကုံလွှတ်ရမယ့်အလုပ်တွေပေးတယ်ပြီးတော့ပေးထားတဲ့အလုပ်အကုန်မပြီးရင်ရိုက်ပုတ်နှိပ်စက်တာခံကြရပါသေးတယ
်ဂျက်ပါမြို့တစ်မြို့တည်းသာကလေးအလုပ်သမားတွေတုံနေကြတာမဟုတ်ပါဘူးရာဂျက်စတန်ပြည်နယ်ကလည်းပဲကလေးအလုပ်သမားတုံမှုအမြင့်ဆုံးပြည်နယ်ဖြစ်ပါတယ်ကလေးအလုပ်သမား2သိန်းခွဲလောက်အထိရှိနေတာပါ2011ခုနှစ်စစ်တမ်းအရာအသက်9နှစ်ကနေ14နှစ်အတွင်းအလုပ်လုပ်ကြတဲ့ကလေးအလုပ်သမားပေါင်းကတန်ပေါင်း 4.35 ရှိပါတယ်။အလုပ်ရှင်တွေကကလေးအလုပ်သမားတွေတုံပြီးပစ္စည်းထုတ်တာတွေ့ရင်ထောင်ချအရေးယူတာမျိုးလိုတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းအတည်ပြုလာနိုင်ဖို့သူကမျှော်လင့်ပါတယ်။လူစီကားတဲ့ဈေးတွေမှာစေရနာဝန်ထမ်းတွေဟာလူငယ်ယောက်ျားလေးတွေကိုတုံပြီးတော့ထုတ်တဲ့ပစ္စည်းတွေကိုသပိတ်မှောက်ဖို့စီးပွားရေးသမားတွေကိုဆွဲဆောင်ကြပါတယ်။ဒါပေမဲ့လေဒါကလွဲကူတဲ့ကိစ္စတော့မဟုတ်ပါဘူး။ဆိုင်ရှင်တော်များများကဈေးချိုတဲ့ပစ္စည်းတွေကိုမှသူတို့တင်မရောက်နိုင်ရင်ဈေးဝယ်သူတွေဘယ်ရှိတော့မလဲသူတို့မှရွေးစရာလမ်းမရှိဘူးလို့ပြောကြပါတယ်။အယောင်းဆိုင်ပန်ရှင်ဝါဒစ်ဟာဆန်ကဟိန္ဒူဘာသာနဲ့အခုလိုပြောပါတယ
်။ There is so much competition. Everyone wants to slash.
ဒီမှာကအပြိုင်ဆိုင်တွေအများများပါတယ်။လူတိုင်းကဈေးလျှော့ရောင်းချင်ကြသူတွေကြီးပါပဲ။သူများထက်စစ်90လောက်ကျွန်တော်ကလျှော့ရောင်းနိုင်မယ်ဆိုရင်ဝယ်သူတွေကကျွန်တော်ဆိုင်ကိုပဲလာကြမှာပေါ့။
Passion Store ဆိုင်ပန်ရှင် Charity Mishra ကတော့သူ့ဆိုင်မှာတင်ရောက်မဲ့အဝတ်အစားတွေနဲ့အပိုပစ္စည်းတွေထုတ်လုပ်တဲ့စက်ရုံအလုပ်ရုံတွေဟာကလေးအလုပ်သမားတွေသုံးမသုံးဆိုတာကိုအရင်စစ်ဆေးပြီးမှဝယ်တယ်လို့ပြောပါတယ
် The educated class is really good I would say the younger generation
ပညာတတ်လူရန်းစားတွေကတော့နားလည်လက်ခံကြပါတယ်လူငယ်မျိုးဆက်တွေကပိုးပြီးတော့ပြောလို့တောင်ကောင်းပါသေးတယ်ပစ္စည်းကဈေးကြီးလိုက်တာဘာကြောင့်ဒီလောက်တောင်ဈေးကြီးနေရတာလဲလို့ပြောတဲ့သူတွေကိုကျမကကလေးအလုပ်သမားမတုံးမဲ့လူကြီးအလုပ်သမားတွေထုတ်တဲ့ပစ္စည်းဖြစ်လို့ဈေးကြီးရတယ်လို့ရှင်းပြပါတယ်။ဒါတော့သူတို့ကနားလဲပြီးဒီသဘောထားကိုလည်းသဘောကျသွားကြပါတယ်။အခုဆိုရင်လူမှုအထောက်အကူပြုလုပ်ငန်းတွေနဲ့လူမှုရေးကိုအကျိုးပြုစေမဲ့စွန့်ဦးတည်ထွင်မှုလုပ်ငန်းတွေအိန္ဒိယနိုင်ငံမှာရှိလာနေပါပြီ
။စီးပွားရေးလုပ်ငန်းရှင်တွေနဲ့ဈေးဝယ်သူတွေကိုဆွဲဆောင်စီယုံဖို့ကပြဌာန်းကြပါတယ်။ဂျပန်မြို့ရဲ့ဈေးထဲမှာအလုပ်သမားကဈေးပေါ်တဲ့ကလေးလှုပ်အားနဲ့ထုတ်လို့ဈေးချိုနေတဲ့ကုန်ပစ္စည်းတွေကိုမဝယ်ကြအောင်ဆက်ပြီးတော့စီယုံလှုံ့ဆော်ဖို့ဟာအဓိကရည်မှန်းချက်ပဲဖြစ်ပါတယ်ရှင်။ VOA ရဲ့တာကြာနေမနေ့ခင်အစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အခုရေဒီယိုအစီအစဉ်လိုပဲ VOA TV သတင်းလွှာအစီအစဉ်တွေကိုလည်းနေ့စဉ်ည9နာရီရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3ဂျိုဒူတို့ကနေပြီးတော့ထိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့
32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ခါတောက်ကြနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုက်လက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ EDN အသုံးအင်္ဂလိပ်သင်ခန်းစာကိုပထမဆုံးနားဆင်လေ့လာကြရမှာဖြစ်ပြီးကျမ်းမာရေးခန္ဓာမှာတော့ခစစ်ရောင်လေးဘက်နာအကြောင်းကိုအခုလိုသိကြရမှာပါ
ကူကအဆံရဲပုံမှာမူတည်တော့မယ်သူကခါစစ်ကိုဒီကတည်တယ်သူကကျတော့ဒူးစစ်ကိုဒီကတည်တယ်သူကကျတော့ရေပြားကိုဒီကတည်တယ်လူမျိုးပွာသွားတဲ့အခါမှာအဓိကကတော့
အယုအကျော်အထုကုဆရာဝန်ဒေါက်တာချစ်ဆိုးကရှင်းပြထားတာကိုထုတ်လွှင့်ပေးသွားမှာပါရှင်နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနှာစင်ကြရပါမယ်အခုရင်ဆုံးတော့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လှလှတန်းကစီစဉ်ပို့ချပေးပါလိမ့်မယ်ရှင်
ဒီနေ့မြတ်တွေတင်ပြပေးမိ idiom အသုံးကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနောက်ဖြစ်ပါတယ်ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်အကီလီးစ်ဆိုသူကတော့ရှေးရရှင်ကားတွေကြည်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန္တာရီမှာအကီလီးစ်ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထိတဲ့နေရာအလုံးမှာအကီလီးစ်ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထိတဲ့အတွက်အဲ့ဒီတနေရာမှာတော့ထီရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်အာကီလီးစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန္တာရီဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီးစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှားနေပြင်ပြီးတဲ့အခါAchilles အသက်ဆုံးရှုံးရတဲ့ဒန္တာရီပါဒါကြောင့်လူတူဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွက်တွက်တော့ရှိစမြဲပါအဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grope ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many people don't know thisBut Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်သေးရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူရဲ့ပြော့ညံ့ွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
American Style English သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို Radio အသံဖိုင်ကိုရော Video File ဖြစ်နေပါ VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာပြန်ပြီးတော့လေ့လာနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
ဒီရရတောက်ကြနေမနဲ့ခင်စီစဉ်တွေနားဆင်နေကြရတာဖြစ်ပါလားရှင်အခုဆက်ပြီးကျမ်းမာရေးခန္ဓာကိုထုတ်လွှင့်ပေးသွားပါမယ်ဒီတစ်ပတ်မှာတော့ခဆစ်ရောင်၄ဗန္နာအပိုင်း၁ကိုတင်ပြပေးထားပါတယ်ခဆစ်ရောင်၄ဗန္နာယောဂါကိုမြန်မာနိုင်ငံမှာပို့ပြီးတော့တွေ့လာနေရပြီးစောစောသိနိုင်ဖို့အရေးကြီးပါတယ်ခဆစ်ရောင်၄ဗန္နာယောဂါဖြစ်ရတဲ့အကြောင်းရင်းအပြင်ဒီခဆစ်ရောင်၄ဗန္နာဟာတခြားခါနာရာတွေနဲ့လက္ခဏာဘလူကွဲပြားတယ်လဲဆိုတာကိုအယိုးအကျော်အစစ်စေပညာဌာနပါမောက္ခဌာနမှဒေါက်တာချစ်စုကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ရိုးကျော်စစ်အထူးကူတမားတော်ကြီးဗမောက္ခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့၄ဗန္နာယောဂါနဲ့ပတ်သက်ပြီးတော့သွေး၄ဗန္နာနဲ့အရေပြား၄ဗန္နာတွေအကြောင်းပြောပြီးမှနောက်တစ်ခုဖြစ်တဲ့ဆရာကြီးဒီခါစစ်ရောင်၄ဗန္နာပေါ့နော်အဲ့ဒီအကြောင်းကိုဆက်ပြောရအောင်ဆရာကြီးအဲ့ဒီတော့ဒီခါစီအောင်လေးဗန္နာယောဂကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီ
းယောဂကမြန်မာနိုင်ငံမှာလည်းရှိပါတယ်ရှိတယ်ဆိုတာတော့မှအခုရက်ပိုင်းဒီမှာပုံတော်မှတွေ့လာရတယ်လို့တော့ထင်မိတယ်ဒါကတော့ဒီတစ်ကဘာလုံးမှာလည်းဖြစ်တဲ့ယောဂပေါ့နော်တော်လေးဒီတစ်ပတ်တွင်းမှာလာတဲ့လူများကြီးနှစ်ယောက်သုံးယောက်ရှိတော့ပြန်ပြီးတော့ထပ်ပြီးတော့လေ့လာကြည့်တဲ့အခါမှာဒီအများဆုံးကတော့အမေရိကန်မှာဖြစ်တာများဆုံးပဲဘလူးတစ်ထောင်မှာသုံးယောက်လောက်ဖြစ်တယ်ပေါ့ဒုတိယများတာကယူရိုသူကတစ်ထောင်မှာ2ယောက်လောက်ဖြစ်တယ်။ဒီအာရှမှာတော့တစ်ထောင်မှာ 1.6 ယောက်လို့ဆိုပါတယ်။ဟောဗမာပြည်မှာလည်းလူကြီးနဲ့တွေ့ကြည့်မယ်ဆိုရင်တော့သူတို့များတယ်လို့ခေါ်ရမှာပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအဖြစ်များတဲ့အနေအထားရှိတဲ့အတွက်ဘာကြောင့်ဖြစ်တယ်ဆိုတာကိုဆရာကြီးရှင်းပြလို့ရမလား
။ဘာကြောင့်ဖြစ်တာကတော့ဒီကျွန်တော်တို့ခုနေတဲ့ဒီယူဂျောစစ်တမားတော်ကြီးခိုင်တဲ့ယောဂများစုကအင်္ဂလိပ်လိုရူမတိုလော်ဂျီခေါ်တာပေါ့နော်။အဲယူဂျောစစ်တဲ့မှာအထူးသဖြင့်ဒီကိုယ်ခံဓာတ်တွေကြောင့်ဖြစ်တဲ့ယောဂရောင်ရမ်းမှုယောဂတွေကိုခိုင်တာပေါ့လေခိုင်တာဆိုတော့ဒီအဲမှာပါတဲ့ယောဂအများစုကလည်းဘာကြောင့်ဖြစ်လဲဆိုတော့ကိုယ်ခံအားဆန်လွဲမှုကြောင့်ဖြစ်တာပဲကိုယ်ခံအားဆန်လွဲတဲ့ပုံမှာမူတည်တော့မယ်သူကခါးစစ်ကိုဒီကတိတယ်သူကကျတော့ဒူးစစ်ကိုဒီကတိတယ်သူကကျတော့ရေပြားကိုဒီကတိတယ်လူမျိုးပွာသွားတဲ့အခါမှာအဓိကကတော့ဒီအားလုံးကဗီဇရဲ့တဝန်းကျင်ရဲ့ခုကအစနေဒီသုံးခုနဲ့ပဲသွားနေတာပေါ့နော်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီခါးစီအောင်လေးဗန္နာယောဂါကလည်းအရင်ပြောခဲ့တဲ့သွေးလေးဗန္နာတို့အရေပြားလေးဗန္နာတို့မှလို့ပဲဗီဇနဲ့ပတ်ဝန်းကျင်ကနေတဆင်ခုကဆန်လွယ်ပြီးဖြစ်စေတာပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာကြီးအခုလိုဒီခါးစီအောင်လေးဗန္နာမှာဒီခါးကိုသွားထိရအောင်ပေါ့နော်ဒီခုကဆန်လွယ်မှုတွေကအရင်ပြောခဲ့တဲ့ဒီသွေးလေးဗန္နာတို့အရေပြားလေးဗန္နာတို့မှလို့ရောအတူတူပဲလားထူးခြားမှုရှိလားဆရာ
အဲ့ဒီစကိုရောက်သွားတာကဒီမှာကျတော့ဒီသွေးပြူတွေထဲမှာဆိုလို့ရှိရင်ခန္ဓာကိုယ်မှာရံဖြစ်လို့ရှိရင်လိုက်ပြီးတော့ထိန်းပြီးတဲ့သွေးပြူလည်းရှိတယ်။နောက်ခန္ဓာကိုယ်ရင်းမှာရံပွဲရှိလို့ရှိရင်အဲသူကနေပြီးတော့မှဥဆောင်ပြီးတော့ပြန်တိုက်ထိုးတဲ့သွေးပြူလည်းရှိတယ်။ဒီတော့ကဒီနှစ်ခုပဲဒီကပြကြတာပေါ့နော်။အဲတော့အခုနောက်ပိုင်းဒီနေ့ပိုင်းဒီမှာသိလာတာကတော့ခန္ဓာကိုယ်မှာရံပွဲဖြစ်ရင်ဖမ်းတဲ့လူနဲ့တိုက်တဲ့လူနဲ့နှစ်ခုလုံးကိုဘဝနဲ့ထိန်းချုပ်ပေးနေတယ်ကိချုပ်တဲ့သွေးပြူမျိုးပေါ်လာတယ်။အဲ့ဒါက regulator ဒီဆဲလို့ခေါ်တာပေါ့နော်။အဲ့တော့ကိချုပ်တဲ့သွေးပြူတွေအဲသူကဖောက်ပြန်သွားတာပေါ့။ဆန်လွှဲသွားတာပေါ့။အဲ့ဒီခါမှာသူကဒီမိယောဂတွေလို့ထူတန်းတာကတို့တို့ကရေပြားလေးပဲနာဆိုလို့ရှိရင်သူတွေမှာသိနေရလို့ရှိရင်ရေပြားလေးပဲနာခုခံတည်းအများကြီးတွေ့ရတယ်။နောက်သွေးလေးပဲနာတယ်ဆိုလို့ရှိရင်လည်းသူတွေမှာသိရလို့ရှိရင်သွေးလေးပဲနာခုခံမှုတွေအများကြီးတွေ့ရတယ်။အဲဒါပေမဲ့ဟုတ်ဒီခါးစီအောင်လေးဗန္နာမှာကြတယ်ပေါ့ခုကန်တဲ့ဆံလဲလို့ဆိုလို့မယ်ဒီထဲမှာသိကြည့်လို့ရှိရင်အခုကန်မှုစနစ်တရားမတွေ့ရဘူးဘာပြီးမှသိကြည့်လို့မပေါ်ဘူးဖြစ်တာပေါ့နော်အဲ့တော့သူကဘာလို့လဲဆိုတော့ခုကန်တဲ့တွေထုတ်နေတဲ့ဖီဆဲလို့ခေါ်တယ်အခုကန်တဲ့တွေထုတ်တဲ့သွေးပြူကဖြစ်တာမဟုတ်ဘူးနဲ့သူတို့ကိုဘဝနဲ့ထပ်ပြီးတော့ထင်းကျုံတဲ့သွေးပြူကဖြစ်တာသူအသံမထွက်ဘူး ဒုက္ခပဲပေးရမှာဖြစ်တာ။အဲတော့ဒီတော့ဆိုရင်တော့ခါးစစ်နာရည်ဆိုလို့ရှိရင်ဘာကြောင့်နာရည်တော့တခြားမသိဘူး။ကုလုံးတွေလည်းသိမသိကြဘူးပေါ့လေ။နာကြောက်သေးတော့ပဲပေးရ။ပြီးကြတဲ့ကုလုံးမရှိဘူးလို့တို့ကြီးကြတာခင်ဗျကြတာပေါ့လေ။ခုနောက်ပိုင်းတော့ဒီသူ့ရဲ့ဖြစ်စီရဲ့ဒီခင်းချုပ်တွေးပြီးဘူးဆိုတာကိုတွေးလိုက်ရတယ်။သူတို့ပြန်ပြီးတော့မှငြိမ်အောင်ဖိနေမယ်စီရီလေးပေါ်လာကြတယ်ပေါ့လေ။အဲ့တော့ဘာကြောင့်ဖြစ်လဲဆိုတော့သိလာတဲ့အတူပဲဘာကြောင့်ခုအောင်လဲဆိုတော့ပို့ပြီးတော့နားလည်လာကြတ
ာပေါ့ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီယောဂါဖြစ်လာပြီဆိုရင်ဆရာကြီးစောစောသိနေအောင်ပေါ့နော်ဘယ်လိုလက္ခဏာတွေအဓိကစောင့်ကြည့်ဖို့လုပ်မလဲဆရာကြီ
းဟုတ်ပါတယ်စောစောသိဖို့ကတော့အလွန်ရေးကြီးတယ်ဒါပေမဲ့ခက်တာကသူကလည်းခါးသိနာနေနေယောဂါကြီးအများကြီးဖြစ်စနာလို့ရှိရင်တော့ခါးနာတွေပဲဆရာပေါ့နော်ခါးနာတယ်ဆိုလို့ရှိရင်အဓိကခွဲရမှာနှစ်ခုရှိတယ်တစ်ခုကစစ်တီရောင်လို့ဒါရလားနောက်တစ်ခုကတော့ mechanical pain လို့ခေါ်တာပေါ့စစ်တီရမရောင်ဘူးဒါပေမဲ့သူကအနေထားမှားလို့လို့အကျော်ညက်လို့လို့ရောင်တာပေါ့သူကတော့ mechanism ပြစ်လို့နာတာပေါ့နော်အဲဥမာအလေးပင်မလိုက်လို့ခါနာသွားတာတို့အဲ့ရတဲ့ဆောင်းလေးလို့ခါကြီးကဘယ်နဲ့ကြတော့တောက်ပြီးတော့နာနေတာမျိုးလို့အဲခံကုန်မှထိုင်တဲ့ခါမှာချိုးမကြလို့ခါကြီးကနာလာတာမျိုးဒါတွေကိုကျွန်တော်တို့ကတော့အဲ mechanism mechanic ဆောင်ပြတော့ pain ပေါ့ဒါကနန်းအင်ဖလမေရှင်ပိန်လဲခေါ်တယ်။ခါးစစ်မရောက်တော့ခါနာပေါ့။အဲဒါကိုခွဲဖို့လိုပါတယ်။အဲတော့လူတစ်ယောက်ကဆက်ဆံရင်ခါနာပြီဆိုရင်နောက်ဆင့်ပြရတာကခါနာတာဘယ်အချိန်နာလဲပေါ့။ငွေပိုင်းနာသလား၊နေနေပိုင်းနာသလား။အဲတော့ဒီခါးစစ်ရောက်လို့နာပြီဆိုလို့ရှိရင်တော့ငွေပိုင်းနာတယ်။အဲခုနကပြောတဲ့အစ်စ်မရောက်ဘဲနဲ့ထိခိုက်တယ်ရနေသားမှမှုကြောင့်နာတာဆိုလို့ရှိရင်တော့ငွေပိုင်းပူနာတယ်။ဘာသူလည်းဘောကတော့သူကအတုံးများလေးလေးနားလေးလေးဖြစ်နေတယ်ကြောင်သူမျက်နှာဆောင်လာမျက်နှာရထိုင်ရင်ကောင်းမယ်ပြုံးမအလုံးသွားတယ်အလုံးမှာသူကလေးပင်နေမှားတယ်ဆက်မတက်အကြာကြီးရနေရတယ်အဲ့ဒါမျက်နှာဆောင်ကြတော့ခါနာလာရောအဲ့လိုဖြစ်တတ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီခါးစစ်မရောင်ဘဲနဲ့ဒီထိခိုက်တဲ့အရာဒါနောက်နေရာလွဲတာတွေကြောင့်ခါနာတာကဒီအတုံးများတာဖြစ်တဲ့အတွက်အခုလိုညနေဘက်မှာပူနာတာပေါ့ဆရာနော်အဲ့ဒီခါကျတော့ခါးစစ်ရောင်လေးပန်တာလိုမျိုးပေါ့နော်ဒီခါးစစ်ရောင်တဲ့အခါကျတော့မနက်ပိုင်းမှနားတာရောဘယ်လိုပဲပုံဖြစ်တာလဲဆရာကြီ
းဒီခါးစစ်ရောင်ခါနိုင်ကြတော့သူကတမျိုးတညာလုံးအိပ်ပြီးလို့ရှိရင်မနေ့ရက်ထားကြတော့သူကအစ်စ်ထီရရောင်ပြီးတော့နားနေလို့ရှိရင်အဲမနေ့သွေးပူလေးကျင်ကန်လေးကိုလည်းလျှောက်လိုက်တယ်ဆိုလို့ရှိရင်အဲတနားကြီးလောက်ဆိုရင်တော့ပျောက်သွားတနေ့လုံးလို့ကောင်းကောင်းလို့တွေ့ရညာအိပ်သွားတယ်ဟောနောက်နေ့မနေ့ကျတော့နားလာပြန်ဟောအဲအဲ့လိုမျိုးနားတဲ့အချိန်တွေကကွာတာပေါ့နော်မနေ့နားတာအဲ့ဒီနားလာ။အဲ့နားလာတဲ့ဆာမှာနားလိုက်ရင်တက်တာသွားရလား။လှူရှားရင်တက်တာသွား။နားလာလို့ရှိရင်လှူရှားပြီးရင်တက်တာသွားဆိုရင်ခါးစင်ရောင်လို့ခါနာတာ။နားလာလို့ရှိရင်ဖလက်ကလေးငင်းငင်းလေးနေပြီးတော့မှနားတက်တာပါလေဆိုရှင်။အဲ့ဒါကခါးစင်မရောင်ဘဲနဲ့အနေတိုင်းမှလို့ခါနာတာဆိုတော့ကျန်ပြီးခွဲလို့ရတာပေါ့နော
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတော့ဆရာ။
ကိုဝင်းမင်းစီစဉ်ထုတ်လင်းပေးနေတဲ့ကျမရဲ့ခန္ဓာကိုနားဆင်ခဲ့ကြရတာပါရှင်အခုဆက်ပြီးနားဆင်ကြရမယ့်တိုင်းရင်သတင်းလွှာကန္တာကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းထောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တိုက်ပွဲတွေကြောင့်တိတ်ဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်ဝန်ထမ်းကြောင့်အစိုးကိုရခိုင်ပြည်နယ်လွတ်တော်ကနေအတည်ပြုလိုက်ပါတယ်ကရင်အာဇာနည်နေ့ကျင်းပခဲ့သူတွေအပေါ်တရားစွဲဆိုမှုကိုချွင်းချက်မရှိလွတ်ပေးဖို့ KNU ကထုတ်ပြန်ထားတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတအန်းကိုပိုင်အုတ်ချခွင်ရဒေသနမ်ဆန်မြို့နယ်မှာတိုက်ပွဲကြောင့်ဒေသခံရွာသားထောင်ကျော်စစ်ဘေးရှောင်နေရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တည်ဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်ဝန်내ကြောင်းအဆိုကိုရခိုင်ပြည်နယ်လွတ်တော်ကအတည်ပြုလိုက်ပါတယ်။အဲ့ဒီအဆိုကိုစက်တင်ဘာလ18ရက်နေ့ကကျင်းပတဲ့17ကြိမ်မြောက်ပြည်နယ်လွတ်တော်အစည်းအဝေးမှာဘူရီတောင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတင်တွင်းခဲ့တာပါ။အခုလိုတင်တွင်းတာဟာတည်ဆုံးခဲ့ရတဲ့မိသားစုတွေနဲ့ထပ်တူရခိုင်ပြည်နယ်လွတ်တော်ကလည်းဝန်내မှတန်းတင်တင်တယ်လို့ယူဆတဲ့အတွက်ဒီအဆိုကိုတင်တွင်းရတာဖြစ်တယ်လို့ဦးထွန်းအောင်သိန်းကပြောပါတယ်။ရခိုင်ပြည်မှာရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရက်သား80ကျော်တေဆုံးခဲ့ရပြီးထိခိုက်ဒဏ်ရာရသူနဲ့အကြမ်းဖက်ဥပဒေနဲ့တရားစွဲခံရသူတွေလည်းယာနဲ့ချီရှိနေပြီးစစ်ပြေးဒုက္ခတွေအဖြစ်နေရာဆုံးခွာသူ6000ကျော်ရှိနေပြီလို့အကူအညီပေးနေတဲ့အရက်ဖက်အဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်
ပွင့်ပြူချက်မရပဲရန်ကုန်မြို့မှာကရင်အာဇာနည်နေ့ကျင်းပခဲ့တဲ့သူတွေကိုတရားစွဲဆိုထားတဲ့နဲ့ပတ်သက်ပြီးချုပ်ရင်ချက်မရှိလွှတ်ပေးဖို့ KNU ကရင်မျိုးသားစည်းရုံးကနေထုတ်ပြန်ထားပါတယ်။ကရင်မျိုးသားအာဇာနည်နေ့ဟာကရင်သမျိုးသားလုံးလက်ခံအတိအမှတ်ပြုထားတဲ့နေ့ဖြစ်တယ်လို့ NCA မှာပါရှိတဲ့အချက်အရတိုင်းသားတွေရဲ့မတူကွဲပြားတဲ့နောက်ခံသမိုင်းနဲ့အမျိုးသားလက္ခဏာတွေကိုအတိအမှတ်ပြုရန်ဆိုတဲ့အချက်ကိုအစိုးရအနေနဲ့တာဝန်ယူတာဝန်ခံမှုရှိဖို့18ရက်နေ့ကထုတ်ပြန်တဲ့ KNU ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ12ရက်နေ့ကရန်ကုန်မြို့ဘန်သူလာပန်းချံမှာဖူးဖူးချက်မရပဲကရင်အာဇာနည်နေ့ခေါင်းစဉ်နဲ့ကျင်းပခဲ့တဲ့အတွက်ဥဆောင်ကျင်းပသူတွေကိုငြိမ်းစုစီဥပဒေနဲ့တရားစွဲဆိုခံထားရတာကြောင့်ချွင်းချက်မရှိလှုပ်ပေးဖို့ KNU ပါဝင်ပြည်တွင်းပြည်ပကရင်ဖွဲ့စည်းတီးတီးကလည်းသဘောထားထုတ်ပြန်ခဲ့ပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာတအန်းပလောင်တပ်ဖွဲ့ TNLA နဲ့ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြမ်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စက်တင်ဘာလ16ရက်ညနေပိုင်းကကြောက်မဲမြို့နယ်မင်းငော့မြို့နယ်ခွဲဟွန်းဝိုးရွာနဲ့ခွမ်ကောက်ရွာကြားတနအိကြားတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးလူထုထိခိုက်ဒဏ်ရာရမှုတော့မရှိဘူးလို့သိရပါတယ်။ TNLA ဘက်ကတော့နယ်မြေလုံခြုံရေးဆောင်ရွက်နေချိန် RCSS ဘက်ကထိုးစစ်ဆင်တိုက်ခိုက်တာဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။ဒီတိုက်ပွဲဟာ TNLA ဘက်ကစတင်ပစ်ခတ်တိုက်ခိုက်တာလို့ RCSS ကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစိုက်ဦးကပြောပါတယ်။ TNLA နဲ့ RCSS တို့ဟာ2015ခုနှစ်ကတည်းကစပြီးတိုက်ပွဲတွေစတင်ဖြစ်ပွားလာတာအခုချိန်ထိပဲဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်ကလတာမြို့မှာရှိတဲ့မြန်မာစိုးရရေသားတင်ပေါ်နစီကိုအေအေရခိုင်လက်နက်ကန်ဖွဲ့ဖက်ကစက်တင်ဘာလ15ရက်မနက်ပိုင်းမှာနှစ်ကြိမ်တိုင်တိုင်ပြစ်ကတ်မှုကြောင့်အပြန်အလှန်ပြစ်ကတ်မှုတွေဖြစ်ပွားခဲ့ပါတယ်။အပြစ်ခံရတဲ့ရေသားတင်ပေါ်ထိခိုက်မှုမရှိဘူးလို့တပ်မတော်ဘက်ကပြောပါတယ်။ပြစ်ကတ်မှုတွင်ကြောက်တော်မြို့နယ်တင်းကလေးရွာသား3ဦးနဲ့စပယ်လှရွာသား2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တန်ရာပြင်းနဲ့တင်းနဲ့ရွာတာဥရွှေသွန်းသိန်းနဲ့ဇနီးဖြစ်သူတော်ခင်ညူမာကိုစစ်တွေဆေးရုံကိုပို့ထားရတယ်လို့စပယ်လာရွာတာဥဆန်လှကျော်နဲ့တော်ပလဲစိန်တို့ကိုကြောက်တော်ဆေးရုံမှာဆေးဝါးကုသခံနေကြရပါတယ်။ရခိုင်ပြည်နယ်တွင်းမြမစစ်တပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားတိုက်ပွဲတွေကလည်းကျယ်ပြန့်စွာဖြစ်ပွားနေတယ်လို့တိုက်ပွဲတွင်အရသားတွေထိခိုက်မှုတွေကလည်းပုံမူများပြားလာနေပါတယ်။
မွန်ပြည်နယ်အစိုးရကျောင်းတွေမှာမွန်ကရင်ပအိုတိုင်းသားပါရာကျောင်းဆရာဆရာမ400နီးပါးအခုလစမ်းပိုင်းအတွင်းထပ်မံခန့်အပ်ခဲ့တယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်ကရင်တိုင်းသားရဲ့ဝန်ကြီးစောအောင်မြင့်ခိုင်ကပြောပါရယ်အဆိုပါကျောင်းဆရာဆရာမတွေဟာမွန်ဘာသာ232ဦးကရင်ဘာသာတင်145ဦးနဲ့ပအိုဘာသာတင်22ဦးစုစုပေါင်းကျောင်းဆရာဆရာမ398ဦးခန့်နာဖြစ်ပါတယ်။မွန်ကရင်နဲ့ပအိုးဘာသာစကားတင်ကြားမှုများရဲ့90ရာခိုင်နှုန်းကတိုင်းနာကျေးရွာများရှိအစိုးရစာတင်ကျောင်းတွေမှာဖြစ်ပြီးမြို့ပေါ်ကျောင်းကတော့အားနည်းနေသေးတယ်လို့သူကဆက်ပြောပါတယ်။နေ့စားလပေးတိုင်းနာကျောင်းဆရာတွေအတွက်ပညာရေးဝန်ကြီးဌာနသတ်မှတ်ထားပေးတဲ့လစာနှုန်းထားကတော့တစ်လ9000ကျပ်ဖြစ်ပြီးအစိုးရဝန်ထမ်းကျောင်းဆရာများအတိုင်းအချိန်ပြည့်တင်ကြားရမှာဖြစ်ပါတယ်။မွန်ပြည်နယ်ရှိအစိုးရကျောင်းတွေမှာမွန်ဘာသာတင်ကြားပေးတဲ့ဆရာ568ဦး၊စကောကရင်ဘာသာတင်352ဦးအရှိပိုးကရင်ပါရာတင်113ဦးပအိုးပါရာတင်66ဦးရှိပြီးတိုင်းနာပါရာတင်ကျောင်းသားကျောင်းသူတွေကတော့မွန်23000ကျော်စကောကရင်12000ကျော်အရှိပိုးကရင်4500ကျော်နဲ့ပအိုး2000ကျော်ရှိနေပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ရောအစိုးရတပ်မတော်ဘက်ကပါတစ်ဖက်သက်အပြစ်ရဲကြောင့်အသီးသီးကြေညာထားကြပေမဲ့စက်တမလဒုတိယအပတ်ကရှမ်းပြည်နယ်မြောက်ပိုင်းတအန်းကိုပိုင်အုတ်ချုပ်ခွင်ရဒေသနမ်ဆန်မြို့နယ်မှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့လို့ဒေသခံလူထုတွေပါထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်တိုက်ပွဲကြောင့်ဒေသခံရွာသား1000ကျော်ကလည်းစစ်ဘေးရှောင်နေရပြီးဘုံကြီးကျောင်းတွေမှာခိုးလုံနေကြရပါတယ်ဒီချင်းလေးကိုနမ်ဟုံကနေစူးစီးတင်ဆက်ပေးထားပါဗျ
စက်တင်ဘာလ23ရက်နေ့ကနေ25ရက်နေ့အထိနမ်ဆန်မြို့မှာ TNLA နဲ့အစိုးရတပ်မတော်အကြားတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တာကြောင့်ဒေသခံလူထုတထောင်ကျော်နေရာကနေစွန့်ခွာထွက်ပြေးနေရတယ်လို့တအန်းဥပဒေအထောက်ကူပြုအဖွဲ့တာဝန်ခံမိုင်းမျိုးအောင်ကအခုလိုပြောပါတယ်
တိုက်ပွဲကတော့ပြင်းထန်နေတယ်တော်လေနော်နမ်ဆန်မြို့နာတော့ဝိုင်းမှာပေါ့နော်ဒီအဲ့မှာတက်တဲ့ဒီတထောင်ကျော်လောက်တော့အဲ့မှာရောက်နေပေါ့နော်ရဲတယောက်သေးဆုံးတယ်တရားရတော့၄ယောက်ရှိတော့ပေါ့နော်အာတရားရတဲ့အတားဒီအယူသမီးတယောက်ပါတယ်အာအယူသားတယောက်ပါတယ်ပေါ်မှာတရားရတဲ့မှာတရားရတယ်ပေါ့နော်အဲ့ဒါလက်ရှိမှာဒီနမ်ဆန်ကျေးရွာမှာပဲ
တိုက်ပွဲတွေမှာအစိုးရတပ်မတော်ဘက်ကလက်နက်ကြီးတွေရဟတ်ယာဉ်တွေအသုံးပြုတာကြောင့်နေအိမ်တွေကိုလက်နက်ကြီးထိမှန်မီးလောင်ပျက်စီးသွားတာရှိသလိုလူကိုလည်းထိမှန်တာကြောင့်တွဲထွက်လွန်ပြီးသေဆုံးတာတွေရှိကြောင်းချမ်းမြေလူမှုကူညီရေးအသင်းဥက္ကဋ္ဌဦးသိန်းရွှေကအခုလိုပြောပါတယ်
ပြီးခဲ့တဲ့14ရက်နေ့ကလေးကသူကဒီလက်နက်ကြီးချလို့သူကအိမ်စလုံးမီးလောင်သွားတယ်အဲဒီလူနာတော့ကယ်ဖို့သွားတယ်အစ်မပြေလို့အဲဒီလူနာပြစ်ခတ်လို့တော့ဆုံးသွားပါတယ်ခင်ဗျဒီနမ်ကိဖက်မှာတော်တော်ဖြစ်သွားတယ်နမ်ဆန်ကတော့မိုင်လာပဲဝေးမှာအခုတော့ဆေးရုံမှာတင်လာလိုက်တယ်ခင်ဗျာ
တိုက်ပွဲကြောင့်နမ်ဆန်မြို့နယ်ဇယံပုံကြီးကျောင်းမှာစစ်ပေးရှောင်းတထောင်ကျော်ပန်းစမုံရွာမှာ350 84မိုင်မှာ300ကျော်ကရားကြီးပုံကြီးကျောင်းမှာ229ဦးနဲ့ပန်းစလီရွာမှာ150ကျော်ခေလုံးနေကြရပါတယ်စတေမလာ19ရက်မြောက်ပိုင်းမှာမိတ္တဖွဲ့ဝင်အဖွဲ့၄ဖွဲ့ရဲ့ခေါင်းဆောင်တွေအစိုးရနဲ့တပ်မတော်ကိုယ်စားလှယ်တွေနဲ့တိုင်းတုံမှာတွေ့ဆုံဆွေးနွေးမှုအပြီးစတေမလာ18ရက်နေ့မှာတော့နမ်ဆန်ဖက်မှာတိုက်ပွဲအခြေအနေငြိမ်နေပြီဖြစ်တာကြောင့်စစ်ဘေးရှောင်တချို့နေရာပြန်ဖို့စီစဉ်နေကြတယ်လို့ဦးသိန်းရွှေကပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာအောက်တိုဘာ15ရက်နေ့ကတည်းကစတင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဖွဲ့နဲ့အစိုးရတပ်မတော်ကြားတိုက်ပွဲကြောင့်ဒေသခံလူထု19ဦးထပ်မံနေတည်ဆုံပြီး29ဦးထပ်မံနေဒဏ်ရာရရှိခဲ့ကြောင်းစစ်ဘေးရှောင်လူထု9000ထပ်မံရှိကြောင်းလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာရှမ်းပြည်မြောက်ပိုင်းအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ချင်းလူတို့ရဲ့ဆန္ဒမပါပဲချင်းပြည်နယ်ဟာခါမြို့ပေါ်မှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်တိဆောက်ဖို့ပြည်နယ်အစိုးရနဲ့လွတ်တော်ဆောင်ရွက်ချက်ပေါ်ချင်းလူငယ်အဖွဲ့တွေကနေစက်တဘာလ15ရက်နေ့ကကန့်ကွက်ကြောင်းသဘောထားထုတ်ပြန်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
။ချင်းပြည်နယ်ဟာခါမြို့ပေါ်မှာဗိုလ်ချုပ်ကျေးရုပ်တိဆောက်ဖို့ကန့်ကွက်ရတဲ့အကြောင်းရင်းကိုတော့ချင်းလူငယ်ကွန်ရက် CYN ဗဟိုကော်မတီဝင်ဆလိုက်မုံဘွေးကပြောပါတယ်။
ဒီလိုကျေးချက်သူချင်းအဖြစ်ပမာလူမျိုးကြီးဝါဒရဲ့ YouTube channel လုံးဆောင်တယ်လို့ကျွန်တော်ကမြင်တယ်အဲဒါကြောင့်ဒီ JO2 ကိုမလုပ်ဖို့ကျွန်တော်တို့ကန့်ကွက်တယ်ဒီ JO ထက်စာရင်ဒီပင်လုံကတိကူနဲ့ပင်လုံစာချုပ်မှာပါတဲ့ဟာကိုအမြဲဆုံးအကောင့်တွေပေါ်ပြီးတော့မှကျွန်တော်လိုချင်တဲ့အမျိုးသားတန်းတူရေးပတဲ့ပြည်တော်စုကိုအမြဲဆုံးဒီဆောက်ရေးကိုဒါအမြဲဆုံးဥတည်ပြီးတော့မှလုံးဆောင်ပေးဖို့ရဲ့ဒီတိုင်းဒါတွေရဲ့မျိုးသားလက္ခဏာတွေကပေါ်ထွက်ခွင့်မရှိဘဲနဲ့ဘုံချောင်းဆိုင်ရဲ့ကျေးဥကိုပဲပေါ်ဆောင်နေမယ်ဒီဆောက်နေမယ်ဆိုလို့ရှိရင်တိုင်းသားကြတဲ့မှာပမာတိုင်းသားနဲ့ဒီချင်းတိုင်းသားကြောဒီလူမျိုးရေးဆန်တဲ့မုန်းတိမှုတွေဖြစ်လာနိုင်တယ်ဆိုတော့အဲ့ဒါကြောင့်ဒီဟာကိုမလုပ်ဖို့အဲ့ဒီရွေးချယ်သုံးချက်နဲ့ကျွန်တော်တို့ကန့်ကွက်ရခြင်းဖြစ်ပါတယ
်ဟာခါမြို့စီပင်ပန်းချံမှာပြည်နယ်လွှတ်တော်တည်ဆောက်လိုက်တဲ့အတွက်အရင်ကတည်းကရှိခဲ့တဲ့ဗိုလ်ချုပ်ရုပ်ထုကိုခဏဖယ်ထားပြီးလောလောဆယ်မှာပန်းချံလုပ်ဖို့နေရာချမရသေးဘူးလို့ချင်းပြည်နယ်အစိုးရဖွဲ့ဝင်စီပင်တာယာရေးဝန်ကြီးဦးစုထက်ကအခုလိုပြောပါတယ
်ချင်းပြည်နယ်မှာကျွန်တော်တို့စီပင်ပန်းချံမှာဒီတော့ဗိုလ်ချုပ်ချေရုပ်လုပ်ထားတယ်ဆင်အဲ့ဒါကိုကျွန်တော်အခုလွှတ်တော်အသက်ဆောက်တဲ့ခါကျတော့လွှတ်တော်ကပန်းချံကိုသိမ်းတဲ့ဒီမှာလွှတ်တော်ရုံဆောက်လိုက်အဲ့ဒါဗိုလ်ချုပ်ချေရုပ်ကလည်းရွှေ့သိမ်းထားလိုက်တာပါနော်အဲ့တော့ကျွန်တော်တို့ကလွှတ်တော်ကနေပြီးတော့သူတို့ကစီပင်ပန်းချံကိုယူလိုက်ပြီးတော့အဆောက်ဆောက်တဲ့အတွက်သူတို့ကအလှရှင်ရှာပြီးတော့ဗိုလ်ချုပ်ချေရုပ်ကိုမှားလိုက်တာပေါ့မှားပြီးတော့ကြီးနဲ့ပြန်လုပ်မယ်ဆိုပြီးတော့ပြည်စင်အဲ့ဒီမှာအခုကျွန်တော်တို့ကဒီခါခါမျိုးပေါ်မှာဒီမှာအခုစီပင်ပန်းချံအတွက်ကိုကျွန်တော်မြေကြီးကရှာအဲ့မြေလေးရှာလို့မရသေးဘူးစိုက်လည်းမစိုက်သေးဘူးဗိုလ်ချုပ်ချေရုပ်ကတော့မှားပြီးသားအဆင်ပြေအလှရှင်နဲ့မှားပြီးသားဖြစ်မှာနော
်မတူကွဲပြားတဲ့လူမျိုးတွေရှိတဲ့နိုင်ငံမှာဆိုရင်သူတို့ရဲ့တိုင်းရင်းသားခေါင်းဆောင်တွေကိုအစိုးရအနေနဲ့ပုံမိုလေးထားဖို့လိုအပ်တယ်လို့ဝန်လူငယ်များဆောင်ရက် MYF အထွေထွေသွင်းရမှုမင်းဆန်နီဦးကပြောပါတယ်
ဘုမကရင်နေဒီမှာလဲအဲ့လိုပြဿနာမျိုးဖြစ်ခဲ့ပြီးအပြင်တခြားနေရာမှာဥပမာမွန်ပြည်နယ်တို့ကရင်ပြည်နယ်တို့ကချင်ပြည်နယ်တို့လိုမျိုးလဲဒီပြဿနာတွေရှိခဲ့တယ်ကျွန်တော်တို့နိုင်ငံကဒီမတူကွဲပြားတဲ့လူမျိုးတွေရှိတဲ့နိုင်ငံဆိုတော့သူရင်ကျေးမှုနဲ့သူရိုးရာနဲ့သူကောင်းဆောင်နဲ့သူကသမိုင်းစဉ်လာရှိခဲ့တယ်လေအဲ့ဒါကိုအလေးထားရမှာအလေးမထားလို့ရှိရင်ပြဿနာတွေဖြစ်လာမှာပဲ
ဘုကျောင်းအောင်ဆန်းကြီးရုပ်တိဆောက်တဲ့ကိစ္စဟာချင်းပြည်နယ်အစိုးရနဲ့လွှတ်တော်တို့ရဲ့တာဝန်လားဘောင်ကျော်ပြီးလှုပ်ဆောင်နေတာလားဘယ်လိုရည်ရွယ်ချက်တွေနဲ့များလှုပ်ဆောင်နေရတဲ့အပေါ်မေးခွန်းထုတ်ဆရာရှိနေတယ်လို့ချင်းလူငယ်ထုတ်ပြန်ချက်မှာရေးသားထားပါတယ်
ုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်တိတ်ဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်ဝန်ထမ်းကြောင့်အဆိုကိုရခိုင်ပြည်နယ်လွတ်တော်ကနေအတည်ပြုလိုက်ပါတယ်။ရန်ကုန်မြို့မှာကရင်အန်စာနီနဲ့ကျင်းပခဲ့သူတွေကိုတရားစွဲဆိုထားတာနဲ့ပတ်သက်ပြီးချင်းချက်မရှိလွတ်ပေးဖို့ KNU ကနေထုတ်ပြန်ထားပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
တရရင်တရင်လွှာကဏ္ဍကိုကြာသာပတိနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုတောက်ကြနေမနေ့ခင်မှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်။
ကောင်ကောင်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်ဟာအခုရပိုင်းတွေအတွင်းအထူးသဖြင့်မွတ်စလင်တွေရဲ့ဗလီတွေမွတ်စလင်ကုသိုလ်ပစ္စည်းတွေကိုတွားရောက်ပြီးငွေချင်းနဲ့ပစ္စည်းတချို့ထောက်ပံ့လှူဒန်းခဲ့ပါတယ်။ဝတ်ပြုဆူတောင်းခွင့်ပိတ်ပင်ထားတဲ့ဗလီချို့မှာပြန်ဝတ်ပြုခွင့်ပေးနေတဲ့အချိန်မှာပဲဗိုလ်ချုပ်မှုကြီးဟာအခုလိုတွားရောက်တာပါ။အခုလိုနှစ်ပိုင်းတွေအတွင်းဘာသာရေးအခြေခံနဲ့လူမျိုးရေးပြည်ပခန့်တွေဖြစ်ပွားလေရှိတဲ့မြန်မာနိုင်ငံမှာတက်မတော့ခေါင်းဆောင်တွေကိုယ်တိုင်အခုလိုတွားရောက်လှူဒန်းတာတွေဟာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်တာတွေကိုပိုးပြီးတော့ဘလို့အထောက်အကူဖြစ်စေမှာပါလဲ။ဘာကြောင့်လို့ထင်ပါလဲ။စာရာတွေကိုစက်တင်ဘာ21ရက်နေ့စနေနေ့တက်ရိုက်လေလံရွှေနေခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမျက်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
ပြည်ဝေကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါရရှင်အခုလာမယ့်စနေညတိုက်ရိုက်လေလံမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရရှင်အခုမနက်ခင်းထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်အစဆုံးကိုမနက်7:00ကနေ9:00အထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါတယ်ရှင်။အခုတောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမမျှသစင်အောင်ကပြောပြပေးပါဦးမယ်ရှင်။
ဆော်ဒီအာရေဗျနိုင်ငံကယင်းနယ်လုပ်ငန်းတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့တုံ့ပြန်ဖို့သမ္မတထရမ့်အတွက်အရေးကြီးတဲ့သတင်းအချက်အလက်တွေရထားပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကကြာသာပတေးနေ့ကပြောပါရယ်ဝန်ကြီးပွန်ပီယိုကဆော်ဒီအာရေဗျနဲ့အာရဗ်စော်ဘွားများနိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးပြီးမှအခုလိုပြောလိုက်တာပါပြီးခဲ့တဲ့သတင်းပတ်တွေအတွင်းကဆော်ဒီယင်းနယ်လုပ်ငန်းတွေကိုတိုက်ခိုက်ခဲ့တဲ့အတွက်အီရန်မှာတာဝန်ရှိတယ်ဆိုတာအလုံးကတညီတညွတ်တဲ့သဘောတူလက်ခံကြောင်းလည်းသူကပြောပါရယ်စီးရီးယားနိုင်ငံအတွင်းဖြစ်ပွားနေတဲ့ပြည်တွင်းစစ်ဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီအဆိုမူချမ်းကိုရုရှားနဲ့တရုတ်နိုင်ငံတို့ကကြာသာပတေးနေ့ကပူးတွဲဗီဒီယိုအာဏာသုံးပြီးတော့ပယ်ချခဲ့ပါတယ်။အဲ့ဒီအဆိုမူချမ်းဟာစီးရီးယားနိုင်ငံကစစ်ဖြစ်ပွားနေတဲ့အနောက်မြောက်ပိုင်းအတွင်းမှာအပြစ်ခတ်ရစေးရေးရရှိဖို့နဲ့အစ်လစ်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားရေးဆိုင်ရာဝန်ထမ်းတွေဒေသအတွင်းအတားအဆီးမရှိခွင့်ရောက်ခွင့်ပေးဖို့ရည်ရွယ်ခဲ့တာပါ။အဆိုမူချမ်းကို Belgium, Germany နဲ့ Kuwait နိုင်ငံတို့ကဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂအဖွဲ့ EU ယူကရိန်းနိုင်ငံနဲ့ရုရှားနိုင်ငံကကိုယ်စားလှယ်တွေဟာရုရှားသဘာဝတံငွေကိုယူကရိန်းကတဆင့်တင်ပို့ရေးဆိုင်ရာ contract စာချုပ်တွန်းမြင့်ရေးဆွေးနွေးပွဲကို Belgium နိုင်ငံ Brussels မြို့မှာပြသပရိနေကစတင်ပြုလုပ်ခဲ့ပါတယ်။ပထမနေ့ပြီးဆုံးချိန်မှာတော့ဆွေးနွေးပွဲဟာအပြုသဘောဆောင်နေလို့ဥရောပသမဂ္ဂကော်မရှင်နာမင်းကြီး Maroševkovic ကပြောကြားခဲ့ပါတယ်။
တောက်ကြနေမနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမမျှသစေအောင်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းရောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ရှောက်ကွန်ချမ်းဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.